Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ10ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်ဒိုမီတာ1925 32 51နဲ့ဖိုင်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပိုင်းသတင်းတွေကိုနားလောင်နေဒီကြေညာပေးတော့မှာပါ။ပြည်ထောင်နိုင်ငံ Paris မြို့တော်ကဆန္ဒပြသမားတွေကိုရဲတွေကမျက်ရည်ပုံးနေတုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။လက်အိတ်ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီး Top Glove Mask အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ဒီကုမ္ပဏီကိုစုံစမ်းစစ်ဆေးဖို့မလေးရှားအလုပ်သမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာကတော့ကချင်ပြည်နယ်မှာစစ်ပေးထံတင်ဒုက္ခသည်တွေရဲ့အရေးလှုပ်ရှားနေတဲ့ငြိမ်းချမ်းရေးလှုပ်ရှားသူ3ဦးကိုစစ်တပ်ကအသေးဖြတ်တယ်ဆိုပြီးတော့မြစ်ကြီးနားတရားရုံးကပြစ်ဒဏ်ချလိုက်တဲ့အပေါ်မှာနိုင်ငံတကာတန်တမန်အသိုင်းအဝိုင်းကဝေဖန်ပါတယ်။လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကန့်သက်ခံရတဲ့အခြေအနေကိုတော့လူခွေးရှင်နေတဲ့ဘက်ကဘလို့စီစဉ်ထားပါတယ်လေ
။အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့စင့်စင့်ပေါ့နော်။အယူခံတက်ရောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။လောလောဆယ်ကတော့ဥပဒေ
ရရှိနေတူဖြစ်တဲ့ဥခွန်အောင်ပြောပြသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်မြန်မာနိုင်ငံအနေနဲ့twin ထွက်တယံဇာတာတူဖို့ထုတ်လို့ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်နေတာအောင်မြင်မှုရှိပါမလားဆိုတာကိုသုံးသပ်ထားတဲ့သတင်းနောက်မဆုအစီအစဉ်နဲ့အစားအသောက်ဘေးကင်းလုံခြုံမှုတွေအကြောင်းကိုတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လီလိုက်အစီအစဉ်ကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့စနေညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ပြည်သိနိုင်ငံ Paris Mural ကချောင်းစီလီစီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးတုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။လောင်စာစီဈေးနှုန်းမြင့်တက်မှုနဲ့နေထိုင်မှုဈေးစကမြင့်မားလာတာကြောင့်ပြည်သူမှာသတင်းပတ်နဲ့ချီးပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။လူပေါင်း1500ထက်မနည်းဟာ Paris Mural တခွင်ဆန္ဒပြနေကြတာဖြစ်ပြီးလူ130လောက်ကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။သတင်းလေးပတ်ကြာဆန္ဒပြနေတာကြောင့်ကမ္ဘာလက်ခီးသွားတွေအလာများတဲ့ Eiffel Tower နဲ့တခြားနေရာတော်များများကိုပိတ်ထားပြီးလုံခြုံရေးရဲထောင်နဲ့ချီလဲချထားပါတယ်။ဒီကနေ့စနေနေ့မှာဆန္ဒပြကြတဲ့အစီအစဉ်တွေကြောင့်ဖြည့်စည်ခံရမှာလူခံရမှာကိုဆိုရင်ပြီးဈေးဆိုင်အတော်များများလည်းပိတ်ထားသလိုအထင်ကြီးရလမ်းမကြီးတွေကိုလည်းရဲတွေကပိတ်ထားပါတယ်ပြည်သက်တနိုင်ငံလုံးမှာရဲတပ်ဖွဲ့ဝင်ပေါင်း 8,900 ကျော်ချထားတာကြောင့်ဒါဟာလွန်ခဲ့တဲ့သတင်းပတ်ကတည်းက 2,400 လောက်ပုံများလာတာပါဆန္ဒပြပွဲတွေအတွင်းပဋိပက္ခတွေကြောင့်လူပေါင်း130ကျော်လည်းတင်ရရထားပါတယ်နိုဝင်ဘာလကလေးကဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့လူ၄ဦးသေဆုံးခဲ့သလိုလူထုတွေရဲ့တောင်းဆိုမှုကြောင့်လောင်စာဆီဈေးနှုန်းမြင့်မှုကိုသမ္မတအီမန်နျူရယ်မက်ခရွန်ကရဆိုင်ခဲ့ပေမဲ့အလုပ်သမားလူရန်းစားတွေအငင်းစားတွေနဲ့ကျောင်းသူကျောင်းသားတွေကိုထိခိုက်စေတဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြပါရခင်ဗျာ
အမေရိကန်ပြည်ထောင်စုဟာအွန်လိုင်းပေါ်ကနေတင်အမားတွေဖြန့်နေတဲ့ကိစ္စလို့စိုက်ဘာအရေးကိစ္စတွေနဲ့ပတ်သက်လာရင်ကင်တွဲထိန်ချုပ်နိုင်စွမ်းအားနည်းလာပြီလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကထိတ်တန့်ဒီမိုကရက်အမတ်အုပ်ကသတိပေးလိုက်ပါတယ်။စိုက်ဘာရေးမှာပြိုင်ဘက်ရုရှားနိုင်ငံကအသာစီးရနေပြီးတရုတ်နိုင်ငံကလည်းအမိလှိုက်လာနေတယ်လို့ပြောပါရယ်။အွန်လိုင်းအင်တာနက်ကနေရွရွချက်တဲ့တင်မားဖြန့်တာပဲဖြစ်ဖြစ်မမှန်တင်အချက်အလက်တွေဖြန့်ဝေမှုကိုအမေရိကန်လိုပဲရင်ဆိုင်နေရတဲ့ရုရှားနိုင်ငံကတော့ဒီကိစ္စမှာအသာစီးရတာပုံရတယ်လို့လည်းအထက်လွှတ်တော်အမတ်မတ်ခွာနာကတောက်ကြနေကပြောပါရယ်။ရုရှားအတွက်တော့ဒီနီလန်ကထိရောက်ပြီးကုန်ကျစရိတ်လည်းတိတ်ကိုသက်သာတယ်လို့မစ္စတာဝါနာကပြောပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရရက်တီချက်ကိုပြန်လဲချင်းညှိဖို့လဲသူကတိုက်တွန်းတောင်းဆိုတော့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကြောင်းဝင်နောက်ဆက်ခဲ့တာဟာအမေရိကန်ထောက်လှမ်းရေးရဲ့မအောင်မြင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သမ္မတအင်ဂျီရိုနဲ့အဓိကဌာနရဲ့အပြင်လွှတ်တော်အမတ်တွေဟာလည်းဒီကိစ္စကိုပေါ့ပေါ့တန်တန်တုံ့ပြန်နေကြတယ်ဆိုပြီးတော့မစ္စတာဝါနာကပြင်းပြင်းထန်ထန်ဝေဖန်တော့ပါတယ်။ Cyber Internet ထိန်းချုပ်မှုတင်းကျလာတဲ့တရုတ်နိုင်ငံကလည်း Artificial Intelligence လို့ခေါ်တဲ့မဉ္ဇဉ်တုလုပ်ငန်း Quantum Computer လုပ်ငန်းနဲ့မျက်နှုံးမြင့် 5G ကွန်ရက်တယ်လီဖုန်းဝန်ဆောင်မှုလုပ်ငန်းတွေမှာအမေရိကန်ကိုကြော်ပြီးတော့ယင်းနှင်းမြုံနှံနေပြီလို့လည်းသူကပြောဆိုသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှိနေ Michael Cohen နဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာ Paul Manafort ကိုထောင်နဲ့ကြက်ခံတဲ့လို့နယူးယောက်ပြည်နယ်ရှိနေတွေနဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ကဆိုပါတယ်။လိမ်ဖြော်ဖြေးရေးဇလန်းရဲ့ကူသူ Stormy Daniels နဲ့ပလေးဘွိုင်းမော်ဒယ်ကယ်ရင်မက်ဒူဂယ်ရိုကို2016သမ္မတရွေးကောက်ပွဲမှာတိုင်ခင်မှာသမ္မတထရမ့်နဲ့သူတို့ကြားလိမ်မဲဆိုင်ရာပတ်သက်ခဲ့မှုကိုလူသိရှင်ကြားထုတ်မပြောဖို့နှုတ်ပိတ်တဲ့အနေနဲ့ရှေ့နေကိုဝင်ကငွေပေးခဲ့တယ်လို့အဲ့ဒီချက်ချက်မှာဖော်ပြထားပါတယ်။ထရမ့်ရဲ့ညွှန်ကြားချက်အရကိုဝင်ကအခုလိုငွေပေးခဲ့တာလို့ပြည်ထောင်စုရှင်တွေကပြောပါတယ်။ဒါအပြင်2016ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့သ သူတို့လိုချင်တဲ့ပုံစံမျိုးဖြစ်လာအောင်ရုရှားတွေဆောင်ရွက်ခဲ့တယ်ဆိုတာကိုလည်းအဲ့ဒီဆွဲချက်မှာဖော်ပြထားပါတယ်။အစိုးရအဆင့်ဒါမှမဟုတ်ရွေးကောက်ပွဲရေးရကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ခွင့်ရှိတဲ့ရုရှားအစိုးရရဲ့ကြားခံကိုယ်စားလှယ်နဲ့ကိုဝင်ဟာဆက်သွယ်မှုရှိခဲ့ကြောင်းအထူးဆုံးသဖြင့်စစ်ဆေးမှုမူလရဲ့အသေးစိတ်ဖော်ပြချက်ကိုလည်းဆွဲချက်တစ်ခုမှတွေ့ရပါတယ်။သမ္မတထရမ့်ကတော့ရုရှားတွေနဲ့ဘာမှမပတ်သက်ခဲ့ဘူးဆိုပြီးတော့တောက်လျှောက်ညှဉ်းဆန်လာခဲ့တာပါ။ဒါပြင်ထရမ့်ရဲ့မဲဆွေစည်းရုံးအဖွဲ့မန်နေဂျာမန်နာဖောကလည်းသက်ဆိုင်ရာရှိနေတွေနဲ့ FBI အရာရှိတွေကိုလိမ့်လဲထွက်ဆိုထားခဲ့ကြောင်းဆွဆဲချက်မှာဖော်ပြထားပါတယ်2019ခုနှစ်ကသူ့ပေါ်ဆွဲချက်တင်ခဲ့ပြီးတဲ့နောက်မှာမနဖိုးဟာရုရှားထောက်လိုင်းရေးနဲ့ဆက်ဆက်မှုရှိတဲ့သူတဦးနဲ့ဆက်သွယ်ခဲ့တယ်လို့ Trump အစိုးရအဖွဲ့ဝင်တွေနဲ့ဆက်သွယ်ခဲ့တာကြောင်းဒါဟာထင်ရှားလိမ်ညာမှုဖြစ်တယ်လို့လည်းဆိုပါတယ်
ဆီးရီးယားနိုင်ငံတွင်ကတပုံတွေဓာတ်တုလက်နဲ့အသုံးပြုခဲ့တဲ့ဆိုပြီးရုရှားနဲ့ဆီးရီးယားတို့ပူးပေါင်းပြီးတော့လှုပ်ကြံပြောဆိုခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲလိုက်ပါတယ်။ဆီးရီးယားနိုင်ငံထဲမှာနိုဝင်ဘာလတုန်းကဓာတ်တုလက်နဲ့အသုံးပြုခဲ့တယ်လို့ဆိုတဲ့ရုရှားတို့ရဲ့ပြောဆိုချက်ဟာအမှန်မဟုတ်ဘူးဆိုတာခိုင်လုံတဲ့သတင်းတွေရထားတယ်လို့အမေရိကန်ကမနေ့တောက်ကြားနေ့ကပြောပါတယ်။မျက်ရည်ရိုးပုံးတွေကိုရုရှားနဲ့ဆီးရီးယားတပ်တွေဖက်ကအသုံးပြုခဲ့တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူရောဘတ်ပါလာဒီယိုကပြောပါတယ်။အစိုးရထိန်းချုပ်ထားတဲ့အလက်ပေါ်မျိုးအနည်းမှာကလိုရင်းဓာတ်တွေပါတဲ့ဘုံနဲ့ဆီးရီးယားသဘုံတွေကတိုက်ခိုက်ခဲ့တဲ့ဆိုပြီးနိုဝင်ဘာလ24ရက်နေ့ကရုရှားကကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။အဲ့ဒီတိုက်ခိုက်မှုကြောင့်အသက်ရှူကျနေကြတဲ့ဆီးရီးယားနိုင်ငံသား100နီးပါးကိုလည်းဆေးရုံတင်လိုက်ရတယ်လို့ဆီးရီးယားအစိုးရပိုင်သတင်းဌာနကလည်းကြေညာခဲ့တာပါ။ရုရှားနဲ့ဆီးရီးယားဘက်ကအခုလိုလှုပ်ကြံပြောဆိုလိုက်တာဟာအစ်တလီမြို့မှာအဖြစ်အခါရစရည်အတွက်ယုံကြည်ချက်တွေပြပြသွားအောင်လှုပ်ဆောင်တာဖြစ်တယ်လို့လည်းပြောခွင့်ရသူပါလာဒီနိုကဆွဆွဲပြောဆိုခဲ့ပါတယ်။အစ်တလီမြို့ဟာဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့တပုံတွေရဲ့နောက်ဆုံးအမှတ်ခံနယ်မြေလည်းဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိไลโดมิเตอร์19กิโลเฮิร์ตซ์15453ญาไลโดมิเตอร์25กิโลเฮิร์ตซ์11803ญาไลโดมิเตอร์32กิโลเฮิร์ตซ์9335เนี่ยปฐมนาทีวัดมาไลแลมิเตอร์190กิโลเฮิร์ตซ์1505ตัวนี้ว่าทุ่งเล่นไปได้ครับเนี่ย
စနေနေ့ညဘက်သတင်းလေးကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာလက်အိတ်ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးမလေးရှားကုမ္ပဏီကြီး Top Glove ကိုစုံစမ်းဆက်ဆေးဖို့မလေးရှားလူသမားခွေးအပွဲတစ်ခုကတောင်းဆိုလိုက်ပါတယ်အဲ့ဒီကုမ္ပဏီဆက်ရင်ရွှေပြောင်းလုပ်သားတွေဟာနိုင်တော်ကြလွတ်လွတ်ရပြီးတော့သူတို့ပေါ်တင်နေတဲ့အကျွေးတွေကိုဆက်ဖို့တရားမဝင်အချိန်ပိုတွေလည်းဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါအလုပ်သမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အချိန်နဲ့ပိုးပြီးတော့အလုပ်လုပ်နေကြကြောင်း Writers သတင်းဌာနရဲ့ဂျာလာရီနေကထုတ်ပြန်တဲ့အချက်လက်တွေအရသိရပါတယ်ကမ္ဘာပေါ်မှာသုံးဆွဲနေတဲ့ Robert Lay 25ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ Top Glove Company ကတော့အခုလိုဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတော့မှဖြစ်ပြီးမမှန်ကန်တဲ့နည်းလမ်းနဲ့လှုပ်သားတဲ့ဆူဆောင်းသူတွေနဲ့ဆက်လက်ဆက်ဆံတော့မှာမဟုတ်ကြောင်းနဲ့အလုပ်သမားတွေလုံနာကျင်အပြေအဝရရှိရေးအသေးစားဆောင်ရွက်တော့မှာဖြစ်ကြောင်းပြောပါရယ် Top Glove Company ဟာဆေးရုံသုံးလက်အိတ်တွေကိုဗြိတိန်နဲ့အမေရိကန်ပါဝင်နိုင်ငံပေါင်း195နိုင်ငံကိုတင်သွင်းနေတာပါမလေးရှားနိုင်ငံကဒီလုပ်ငန်းမှာရွှေပြောင်းလုံသားပေါင်း10,000ကျော်လွတ်လွတ်နေပြီးတော့အဲ့ဒီထက်မှာနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကရွှေပြောင်းလုံသားတွေပါဝင်ပါတယ်အဲ့ဒီလုံသားတွေကသူတို့ကိုဒီကုမ္ပဏီမှာအလုပ်လုပ်ဖို့ပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုမလေးရှားရင်းကစ် 5,000 အမေရိကန်ဒေါ်လာ 1,200 ဒီအလင်းအမြန်ပြန်ပြီးတော့ပေးနိုင်ဖို့အတွက်အခုလိုအချိန်ပိုပို့လုပ်နေရလို့လဲရိုက်တာသတင်းဌာနကပြောပါတယ်ခင်ဗျာ
ကမ္ဘာမှာဝင်ငွေအလက်အလတ်နဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေကိုငွေကြေးလွှဲပြောင်းပေးပို့တာတွေက2018ခုနှစ်ထဲမှာအလင်းအမြန်တိုးမြင့်လာတယ်လို့ကမ္ဘာဘဏ်ကနောက်ဆုံးထုတ်ပြန်တဲ့ရွှေပြောင်းနေတိုင်းမှုနဲ့ဖွံ့ဖြိုးမှုအစည်းအဝေးမှာဖော်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေတွေတရဝင်းလွှဲပြောင်းပေးပို့တဲ့နှုန်းဟာ10.8%ရခိုင်နှုန်းတိုးမြင့်ပြီးစုစုပေါင်းဒေါ်လာ928တန်းအထိရှိသွားမယ်လို့ကမ္ဘာဘဏ်ကဒီကနေ့ထုတ်ပြန်ချက်မှခန့်မှန်းဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းလုံးအတိုင်းတာနဲ့ဆိုရင်တော့10.3%ရခိုင်နှုန်းပိုများသွားပြီးဒေါ်လာ689ဘီလီယံအထိဖြစ်သွားမယ်လို့ခန့်မှန်းထားပါတယ်ဒီလိုငွေလွှဲခံရတဲ့နိုင်ငံတွေထဲမှာအိန္ဒိယကိုငွေပို့ကြတာကတော့အများဆုံးဖြစ်နေစေပါဒီနှစ်မှာအိန္ဒိယကိုငွေပို့ကြတာကတန်း8,000ရှိပြီးသူ့နောက်မှာတော့တရုတ်မက္ကဆီကိုဖိလစ်ပိုင်နဲ့အီဂျစ်နိုင်ငံတို့အသီးသီးရှိနေပါတယ်ငွေလွှဲခါကလည်းဈေးကြည့်ပြီးတော့ဒေါ်လာ100လွှဲမယ်ဆိုရင် 6.9 ရာခိုင်နှုန်းပေးရပါတယ်ဈေးကွက်ကိုလွတ်လွတ်လပ်လပ်ဖွင့်ပေးတာနဲ့အဖိုးခတက်တာတဲ့နည်းပညာပို့ပြီးတော့အသုံးပြုလာနိုင်ရင်တော့စီးရတဲ့နိုင်ငံတွေဒီလိုငွေကြေးအလွဲအပြောင်းအထွက်အကုန်ကျများနေတာသက်သာနိုင်တယ်ဆိုပြီးကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်လက်တွဲဆောင်ရွက်နေတဲ့2030 development agenda အဖွဲ့ကပြောပါတယ
်အီတလီနိုင်ငံက night club တခုမှာထိတ်လန့်ရုံးရင်းဆန်ခတ်ဖြစ်မှုအတွင်းလူ6ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရတော့ပါတယ်သေဆုံးသူတွေထဲမှာ main ကလေးငယ်3ဦးနဲ့ယောက်ျားလေး2ဦးပါဝင်တယ်လို့ NRI ကပြောပါတယ် ကိုရီနယ်ဒီမြို့က night club မှာကျင်းပတဲ့ဂီတဖြောပြပွဲတစ်ခုကိုကြည့်ရှုဖို့တမီးဖြစ်သူနဲ့အတူလာတဲ့မိခင်တဦးလည်းတည်ဆောင်သွားပါရယ်။ဒယန်ရသူရီရဲက12ယောက်ကတော့စိုးရင်ရတဲ့အခြေအနေမှာရှိနေတာပါ။ဖြောပြပွဲလာသူတဦးကနေုပ်ကောင်း spray ကိုဖြန့်ပတ်လိုက်ရကနေထိတ်လန့်မှုဖြစ်ခဲ့တာလို့ Italy media တွေကပြောပါရယ်။ Italy rapper Safira Abbas ရဲ့ဖြောပြပွဲကိုလူတစ်ထောင်လောက်လာကြတယ်လို့လည်းခန့်မှန်းကြပါရယ်။
American Agatha Agency NASA ကအင်္ဂါဂျိုဘော်ကိုလွှတ်တင်လိုက်တဲ့ယင်ကနေစကလုံးနဲ့ဖော်ပြလို့မရတဲ့ပထမဆုံးအတန်တစ်ခုကိုဖန်ယူပြီးတော့ကမ္ဘာမြေကိုပေးပို့လိုက်ပါတယ်။ The Jet Propulsion တပ်ခွဲခန်းကနေအင်္ဂါဂျိုဘော်ကအဲ့ဒီအတန်ကိုမနေ့တောက်ချာနေ့ကထုတ်ပြန်လိုက်တာပါ။ Inside Lander ဆိုတဲ့မောင်းသူမဲ့ Agatha Susan Leila ရဲ့ယင်ဟာအင်္ဂါဂျိုဘော်ဆင်းသက်ပြီးတော့တပတ်အတွင်းမှာပဲခတ်တူတူအတန်လိုင်းတွေကိုဖန်ယူနိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတန်တွေဟာတနအီကို30ကနေ15ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတယ်လို့လည်းခန့်မှန်းရပါတယ်။သူတေသနာပညာရှင်ရဲ့အဆိုအရတာဟာအင်္ဂါဂျိုစီကအတန်ကိုလှူနာနဲ့ပထမဆုံးကြားတာဖြစ်တယ်လို့လည်းဆိုပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်နက်တည်းထုတ်လွှင့်ပေးနေတာမှုအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ပြည်နယ်ကစစ်ဘေးတင့်ဒုက္ခသည်တွေအရေးလှုပ်ရှားနေတဲ့ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးကိုစစ်တပ်ကိုအသေးဖြတ်မှုနဲ့မြေကြီးနာတရားရုံးကပြစ်ဒဏ်ချလိုက်တာကတော့မြန်မာနိုင်ငံဥတီရှောက်လန်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလဲနေတယ်လို့နိုင်ငံတကာတန်တမန်အတိုင်ဝိုင်းကဝေဖန်လိုက်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်권ကတ်သက်ခံလိုက်ရတဲ့ဒီကိစ္စအတွက်တရားရုံးအစဉ်စဉ်ဆက်ပြီးအယူခံဝင်သွားဖို့ပြင်ဆင်နေတယ်လို့လူခွေးရှင်တွေကပြောပါတယ်အပြည့်အစုံဆက်ပြီးပြောပြပေးပါမယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းကနေပြီးတော့တမျိုးလုံးလှည့်လည်ပြီးငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ချီပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလောင်ဆောင်ဦးစော်ဂျန်နယ်ဒေါ်နန်ပူတို့ကိုစစ်တပ်ရဲ့ဂုံတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကပုံမှန်900နဲ့တရားစွဲဆိုခဲ့တဲ့အပေါ်ကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းကျပ်ချမှတ်လိုက်တာဖြစ်ပါတယ်။အခုလိုမျိုးထောင်ဒဏ်ငွေဒဏ်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကများစွာစိတ်မကောင်းဖြစ်မိကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသုံးသပ်ဖို့တာဝန်ရှိသူတွေကိုမိမိတို့တိုက်တွန်းပါတယ်ဆိုပြီးအမေရိကန်တန်ယုံကထုတ်ပြန်တာပါတပြိုင်တည်းမှာပဲဒီလိုထောင်နဲ့အပြစ်ပေးလိုက်တာဟာမြန်မာနိုင်ငံတွင်းအရက်ဖက်လူအဖွဲ့အစည်းအတွက်စိုးရိမ်ပွဲရာသတင်းတရက်ဖြစ်တယ်ဆိုပြီး EU ဥရောပသမဂ္ဂကလည်းသဘောထားထုတ်ပြန်ပါတယ်အလားတူဆွီဒင်တန်ယုံဘက်ကလည်းဒီလိုအမိန့်ချမှတ်လိုက်တဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့မြန်မာစိုးရိမ်နဲ့တန်ဘရောအနေနဲ့ပြည်သူတွေလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလဲလှယ်ခွင့်ကိုလေးစားဖို့လိုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကချင်အမျိုးသားအစည်းအရုံး KNO ဘက်ကလည်းဒီလိုငြိမ်းချမ်းစွာလှုပ်ရှားသူတွေကိုထောင်သွင်းအကျဉ်းချတဲ့လုပ်ရက်ကတော့မလုံသင့်မလုံအပ်တဲ့လုပ်ရက်ဖြစ်တယ်ဆိုပြီး KNO ဥက္ကဋ္ဌဒူဝါဘောဝန်လျော်ကလည်းသူ့သဘောထားကချင်သတင်းမီဒီယာကိုထုတ်ဖော်ပြောဆိုခဲ့ပါတယ်
။အမတ်တစ်ကအယုတ်ဆိုးတယ်။ဆိုတော့အဲ့ဒါကိုပြောချင်တယ်။ဒါကြောင့်မလို့ဒီလူတို့ရဲ့အရေးကိုတောင်းဆိုပေးတဲ့လူငယ်တွေဒါကလူတို့ရဲ့ခေါင်းဆောင်တွေဖြစ်တယ်เนาะသူတို့တနည်းအားဖြင့်ဒီလူငယ်၃ဦးကသူရေးကောင်းတယ်လည်းဖြစ်တယ်ခုလိုသူတို့ကိုထောင်တန်6လနဲ့ငွေတန်5တင်းချလိုက်တဲ့ကိစ္စကအင်မတန်အယုတ်ဆိုးတယ်လုံးဝမလုတ်တင်တဲ့ကိစ္စကိုလုံနေတယ်လို့ပထမဆုံးကျွန်တော်တို့ကအဲ့လိုပြောချင်တယ်ဒါကြောင့်မလို့ဒီကိစ္စကိုလုံးဝကန့်ကွက်တယ်
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအခုဆိုရင်တော့တရားရုံးကနေတခါတည်းအချုပ်ကားနဲ့ခေါ်ဆောင်သွားပြီးထောင်သွင်းအကျဉ်းချထားလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့အမှုတရားရုံးအစဉ်စဉ်အယူခံဝင်သွားဖို့မိသားစုနဲ့အတူရှေ့နေတွေဥပဒေအကြံပေးပုဂ္ဂိုလ်တွေဘက်ကတရားဥပဒေလမ်းကြောင်းတိုင်ဆောင်ရွက်သွားဖို့စီစဉ်နေပြီလို့ကချင်လူခွင့်ရှင်နေဦးခွန်တော်က VOA မြန်မာပိုင်းကိုပြောပါတယ
်။အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့ရှင်းရှင်းပေါ့နော်။အယူခံတက်ရောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။
ဒီဥစ္စာကတော့ကျွန်တော်တို့ရဲ့အမြင်ကတော့လေဒီတမတော်ကိုထိရင်တော့ဒါမျိုးဖြစ်မယ်ဆိုပြီးတော့မှကျွန်တော်ပြည်သူလူထုကိုဟောပါပေါ့ message ပေးတဲ့သဘောလို့ကျွန်တော်တို့သုံးသပ်တာပေါ့လေပြည်စည်းနေပဲမှာပါဝင်ပတ်သက်နေတဲ့လူတွေအတွက်ကောမိကွန်းထုတ်ဆရာတွေကအများကြီးရှိလာတာပေါ့
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုတရားလိုလှုပ်ပြီးတရားဆွဲဆိုခဲ့သူကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဖြစ်ပြီးမြစ်ကြီးနားတရားရုံးတရားသူကြီးဘက်ကထောင်ဒဏ်နဲ့ငွေဒဏ်ကိုအပြစ်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။တယံဇာတာလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိမရှိဆိုတာကိုတင်ပြထားတဲ့သတင်းနောက်မဆုအစီအစဉ်ကိုတင်ဆက်ပေးမှာပါ။တဘာဝတယံဇာတာကရလာတဲ့ဝင်ငွေတွေကိုပွင့်ပွင့်လင်းလင်းဖော်ပြပြီးတော့နိုင်ငံဗန္နာငွေတွေအကုန်ရောက်ဖို့အရက်ဖက်အဖွဲ့အစည်းတွေဘက်ကဝိုင်းပြီးတော့တိုက်တွန်းနေပေမဲ့လို့တချို့ငွေကြေးကိန်းဂဏန်းတွေကိုတော့လွှတ်တော်နဲ့အစိုးရဘက်ကတော့မသိတာတွေရှိနေသေးပါ။မြန်မာနိုင်ငံအနေနဲ့တွင်းထွက်တယံဇာတာတူဖို့ထုတ်လုပ်ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်နေတဲ့ EIDI စီစဉ်နေနဲ့ဖော်ဆောင်နေတာတွေကအောင်မြင်မှုရှိပါရဲ့လားဆိုတာကိုဒီသတင်းပတ်ရဲ့သတင်းတောက်မဆုအစီအစဉ်မှာကိုဇော်ထက်တင်ပြထားပါတယ်
မြန်မာနိုင်ငံရဲ့ EIDI ရဲ့ဒီကယူရဲချက်ကလူရဲစုတွေကကြိုးပြခွဲမြူပဲတွင်းထွက်တယံဇာတာတူဖို့ထုတ်လုပ်နေတဲ့နိုင်ငံပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေအစိုးရကခုံမှန်မှန်ကန်ကန်ပြီးရလားဝန်ကြီးဌာနတွေအချင်းချင်းငွေကြေးဆွဲပြောင်းတွေပွင့်လင်းမြင်သာရလားဆိုတဲ့အချက်လက်တွေကိုတိုက်ဆိုင်စစ်ဆေးဖော်ထုတ်နိုင်ဖို့ဖွဲ့ထားတဲ့အစိုးရရပ်ပတ်နဲ့လုပ်ငန်းရှင်သုံးပွင့်ဆိုင်ညွှန်ပေါင်းအဖွဲ့ဖြစ်ပါတယ်မြန်မာနိုင်ငံက EIDI လုပ်ငန်းစဉ်မှာပါဝင်ကျင်တာကအပြည်ပြည်ဆိုင်ရာဗန္ဓာရေးဖွဲ့စည်းတွေနိုင်ငံကယင်းနှိမ့်ညွှန်တဲ့သူရဲ့ယုံကြည်မှုကိုလိုချင်တာကြောင့်ပါဒါဆိုရင်2014မှာ EIDI အဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာနိုင်ငံမှာဘာတွေပြောင်းလဲခဲ့လဲဘာတွေပွင့်လင်းမြင်သာမှုရှိခဲ့လဲဆိုတာကို EIDI သုံးပွင့်ဆိုင်ညွှန်ပေါင်းအဖွဲ့မှာအရက်ပတ်အနေနဲ့ပါဝင်ထားတဲ့ပြိုကင်းသက်ဖောင်ဒေးရှင်းရဲ့ပြောရေးဆိုခွင့်ရှိသူဦးနိုင်လင်းထွတ်ကို VOA ကမေးမြန်းကြည့်တဲ့အခါမှာအခုလိုပြောပါရစေ
။အခု2018အထိပေါ့နော်ကျွန်တော်တို့အစီအစဉ်စာ3ဆောင်ကျွန်တော်တင်ပြထားပြီးဖြစ်တယ်ပေါ့နော်။အဲ့တော့ကျွန်တော်ဒီစီရင်စာကိုပြုစုတဲ့အခါမှာဒီအားနဲ့ချက်တွေကိုအများကြီးကျွန်တော်တွေ့ခဲ့ရတယ်ရှိတယ်။နိုင်ငံတော်ရဲ့ဗန္ဓာငွေအခွန်ငွေပေါ့နော်ဘယ်လောက်ရှိရှိတယ်။မှန်ကန်မှုဘယ်လောက်ရှိတယ်ဆိုတာကိုကျွန်တော်တို့တတ်နိုင်တယ်လို့ကျွန်တော်တွန်းအားပေးခဲ့ရတယ်ရှိတယ်။အဓိကကတော့ကျွန်တော်တို့ဒီအခွန်ငွေရရှိမှုပေါ်မှာအဲတို့ပေါ့နော်မှတ်တမ်းပြုစုတာစီရင်စရာပိုင်းဆိုင်ရာတွေမှာအားနဲ့ချက်တွေကျွန်တော်တို့တွေ့ခဲ့ရတယ်ရှိတယ်။တို့အတူပဲလိုင်းစင်ချထားပြီးတဲ့ခန့်ကဏ္ဍတွေမှာအဲပွင့်လင်းမြင်သာမှုအားနဲ့ခဲ့ရတယ်ရှိတယ်။အဲဒီအာနာသုံးပြီးတော့လုတ်ကံပေးပေးခဲ့တာနေရှိတယ်အဲအဲ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးတော့ကျွန်တော်ရဲ့ဖွဲ့စည်းနေတဲ့ဒီနေတိုင်းဆွေးနွေးမှုတွေလုပ်တယ်အရှင်ရင်ကစားမှာဒါတွေပါလာအောင်ကျွန်တော်တို့တွန်းအားပေးရတဲ့အခန်းအခန်းကတွေရှိတယ်ပေါ့နော
်တဘာဝတယံဇာတာကရရငွေကိုပုံမှန်လင်းလင်းချပြပြီးနိုင်ငံဗန္ဓာတဲ့အကုန်ရောက်ဖို့ရပ်ပတ်ဖွဲ့တွေကဝိုင်းပြီးတိုက်တွန်းနေပေမဲ့တချို့ငွေကြေးကိန်းဂဏန်းတွေဆိုရင်လွှတ်တော်နဲ့အစိုးရဘက်ကမသိရရအောင်ရှိနေရဆိုပြီးလွှတ်တော်မှလည်းထောက်ပြကြပါတယ်ဒါရီယာဥပဒေစိုးမိုးမှုအားနည်းနေရာကိုပြပြီးခင်းနဲ့မသိမ့်တော်တဲ့1989နိုင်ငံပိုင်စီးပွားရေးလုပ်ငန်းများဥပဒေကိုပြင်ဆင်သင့်မသိမ့်စဉ်းစားဖို့လိုကြောင်းရန်ကုန်တိုင်းတကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတတ်ခိုင်ကထောက်ပြထားပါတ
ယ်။နိုင်ငံတော်ပိုင်စီးပွားရေးလို့လုံးဝနဲ့ပြောလိုက်လို့ရှိရင်နိုင်ငံတော်ကပိုင်နာနဲ့ဆိုတဲ့တစ်ချက်လေးနဲ့ပဲတူတာရှိတယ်။ကျန်တာတွေကမတူညီဘူးပေါ့။အဲ့ဒါမတူညီတာတွေကိုတူရာတွေစုပြီးတော့မှဥမာထားပါတော့တဘာဝတယံဇာတဆိုရင်ဘယ်လိုလုပ်မလဲ။အဲပြီးလို့ရှိရင်ဒီနိုင်ငံတော်ပိုင်းဘန်ဒီကိစ္စဆိုဘယ်လိုလုပ်မလဲစသဖြင့်ပေါ့တူရာစုပြီးမူဝါဒတွေခွဲခြားပြီးတော့မှလုံးဝမှရှိတဲ့အခါကျတော့ဥပဒေကတော့ပြန်ကြည့်တဲ့နာပေါ့နော်ပြင်ကိုပြင်တဲ့နယ်လို့ကျမကလည်းဥပဒေကိုအစဆုံးမဖတ်ထားတဲ့အတွက်အတိအကျတော့ကျမပြောလို့မရဘူးဒါပေမဲ့ဥပဒေပြန်ကြည့်တဲ့နယ်ပြန်ကြည့်ပြီးတော့မှဒီတူရာအုပ်စုခွဲပြီးတော့မှစီမံခန့်ခွဲတဲ့နယ်ပေါ့နော်
နိုင်ငံပိုင်လုပ်ငန်းတွေက1990နောက်ပိုင်းကစလို့တည်ယူပို့ဆောင်ရေးကစပြီးချီမြင်အထည်အလိတ်ဘန်လုပ်ငန်းနဲ့တယံဇာတာတူဖော်ရေးလုပ်ငန်းအထိနေရာစုံမှာဝင်ပြီးလုပ်ကင်နေရပါလက်ရှိနေထားမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကတိကျရဲ့ငွေကြေးရှင်းတမ်းမရှိရာနိုင်ငံတကာစံနှုန်းနဲ့ရှင်ရင်စွမ်းဆောင်မှုနေနေရာကြီးရှိနေပါတယ်ဝန်ကြီးဌာနအသီးသီးအောက်မှာရှိရဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမြမစီးပွားရေးဘဏ်မှာဖွင့်ထားရတဲ့တိကျငွေစည်ရင်းက1600နဲ့2000ကျားရှိနိုင်တယ်လို့EIDI အဖွဲ့ဝင်မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တောင်းယူမှုတောင်းခံမှုဆိုင်ရာမဟာမိတ်အဖွဲ့မာတာရဲ့ပြောရေးဆိုခွင့်ရှိတဲ့ဒေါ်မိုးမိုးထွန်းကခံမှန်းကြောင်းပြောပါရယ်အဲ့ဒီငွေစင်းအားလုံးကိုပေါင်းပြီးတွက်မယ်ဆိုရင်2019တလပိုင်းအထိနိုင်ငံပိုင်းလုပ်ငန်းတွေတင်ဆက်ထားတဲ့လက်ကျန်ငွေကကျပ်ငွေ 17.45 ထရီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင် 8.6 ဘီလီယံရှိနေပါတယ်ဝန်ကြီးဌာနတွေအောက်ကနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအနှံ့ထားတဲ့တိကျငွေစင်းဟာအစိုးရထိန်းချုပ်မှုအောက်မှာပဲရှိပြီးစီးပွားရေးဆန္ဒလုတ်ကင်နိုင်ဖို့အစိုးရကခွင့်ပြုပေးထားဖြစ်လို့ငွေကြေးသုံးဆွဲရဲ့အပိုင်းမှာတိကျကင်းလို့နေရာမျိုးမဟုတ်ဘူးလို့ဌာနဆိုင်ရာတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်။ EIDI သုံးပွင့်ဆိုင်ညွန်မောင်းအဖွဲ့မှာအစိုးရကုစားပြုအနေနဲ့ပါဝင်ထားတဲ့မြမရေနံနဲ့သဘာဝတုံးငွေလုပ်ငန်းညွှန်ကြားရေးမှူးဦးတန်းထေးအောင်ကတိကျငွေစင်းနဲ့ပတ်သက်လို့အခုလိုပြောပါရယ်
။ကျွန်တော်တို့ရဲ့ဒီငွေနဲ့ပတ်သက်တဲ့အပေါ်လေဒီ ပတ်စံတွေပေးမှာထားတယ်လို့ဆိုတဲ့အစမှာစစ်ဆေးတဲ့အခါမှာဘာလို့တော့တွေ့တယ်လဲဆိုတော့ကျွန်တော်တို့ရဲ့နိုင်ငံတော်ရဲ့ policy မူရတဲ့ကျွန်တော်တို့အတင်အမြတ်ရဲ့25ရာခိုင်နှုန်းသည် corporate income tax ကိုပေးရပါတယ်နောက်တစ်ခါကျွန်တော်တို့ state contribution ခေါ်တဲ့နိုင်ငံတော်ထည့်ဝင်ငွေ20ရာခိုင်နှုန်းကိုကျွန်တော်တို့ကဒီခုနပြောဒီနိုင်ငံတော်ထည့်ဝင်ငွေဖြစ်အစိုးရပေးရတယ်ကျန်သော55ရာခိုင်နှုန်းသည်ကျွန်တော်တို့ရှေ့နှစ်ကိုတည်ဆောင်လို့ရတယ်ဆိုပြီးတော့ကျွန်တော်တို့ညွှန်ကြားချက်ထုတ်လိုက်ပါတယ်ဒီငွေကြေးတွေနဲ့ပတ်သက်တာဟာဒီမြန်မာနိုင်ငံတော်လုံငန်းမှာလုံးဝကျွန်တော်တို့ကင်တွယ်သုံးဆွဲခြင်းမရှိပါဘူးနိုင်ငံတော်ရသုံးမှန်းကျင်ငွေစည်းဦးစီးဌာနနဲ့နိုင်ငံတော်ဘာခေါ်မလဲဆိုပြည်သူ့လွှတ်တော်ရဲ့အတည်ပြုချက်နဲ့ဘတ်ဂျက်လုံးနေတာလည်းသုံးဆွဲခြင်းဖြစ်ပါတယ်မိမိရဲ့သဘောဆန္ဒနဲ့သုံးဆွဲခြင်းမရှိပါဘူးခင်ဗျာအခုမှကျွန်တော်တို့ဒီ EIDL ဆိုတာလာသားလေးရှိမယ်အကယ်၍လာသားနေပြီးတော့နှစ်သားဖြစ်သွားမယ်အဲ့ဒါကြီးလာရင်ကျွန်တော်ကောင်းလာလို့ပေါ့လေတဖြည်းဖြည်းကောင်းလာမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာကျေးဇူးများကြီးတင်ပါတယ
်နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကသူတို့ရတဲ့အမြောက်ငွေထောက်ဝယ်ကြော်ကိုတီးကြောင်းငွေစင်းရင်အနေနဲ့တင်ဆက်ဝင်ရတာမျိုးမဟုတ်ပဲနိုင်ငံဗန်တော်ငွေအောက်မှာပဲပြန်ပြီးထားနိုင်ဖို့ပြည်အောင်စုလွှတ်တော်မှာပြန်ပြီးစိုးညွှိနေရရှိရလို့လဲဦးနိုင်လင်းထုတ်ကပြောပါတယ်
ဒီအသားအကောင်ကဘာကြောင့်ထားတာလဲဘယ်လိုရည်ရွယ်ချက်နဲ့ထားတာလဲထားတဲ့ပုံမှာဘယ်လိုမျိုးဟိုထိန်းချုပ်မှုတွေနဲ့ထားတယ်လဲဆိုတာမျိုးကျွန်တော်မြင်ရခဲ့အဲမြင်ရတဲ့အခါမှာသူတို့ကတော့အဲတုန်းကတော့ကျွန်တော်တို့စမေးတဲ့အချိန်မှာတုန်းကသူတို့ဒီတိကျတဲ့ဖြည့်ရှင်းမှုတွေတူမရှိခဲ့ဘူးပေါ့နော်ပြည်တော်စုတက်တော်ကိုတင်ပြပြီးတော့မှဒါလည်းပြန်လည်းတုံးဆွေးရတယ်ဆိုတော့အဲအကြောင်းအရာလေးကိုပေါ်လာတယ်ပေါ့နော်အဲအဲ့ပေါ်လာပြီးနေလဲကျွန်တော်ကဒါသည်မဖြစ်တင်ဘူးဆိုတော့ဟာကိုကျွန်တော်တို့ထပ်ပြီးတော့ဆက်ပြီးတော့ဟိုတုံးအားပေးပြီးတော့ထောက်ပြကူညီခဲ့တာလည်းရှိခဲ့
EITI မှာအစိုးရကိုယ်စားလှယ်9ယောက်လုပ်ငန်းရှင်9ယောက်အရက်ပတ်ဖွဲ့စည်းကကိုယ်စားလှယ်9ယောက်နဲ့2019ကအသစ်ဖွဲ့စည်းထားတာပါတဘာဝတည်ရန်စာတာစီမံခန့်ခွဲရာထင်သာမြင်သာရှိဖို့ကနိုင်ငံဗန်နာငွေအတွက်ရေးကြီးသလိုပြည်တွင်းငင်းငိုင်းပြိပခရရဲ့အဓိကတွန်းအားမဟုတ်ဘူးဆိုရင်တောင်မှအဖြစ်တစ်ခုရနိုင်ဖို့ရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်နေကြောင်းအရက်ပတ်အဖွဲ့တွေကထောက်ပြနေကြပါတယ်ခင်ဗျာ
ကိုယ်စော်ထက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်မြမတခွေအစီအစဉ်မှာတော့စားတော့ဂုံတွေမှာပါဝင်ပစ္စည်းအညွှန်းဖော်ပြမှုကအာဟာရအချက်အလက်နဲ့အပတ်သက်ပြီးတော့အတိပေးရာရောက်တယ်လို့အစားတော့ဘေးကင်းလုံခြုံမှုအတွက်စားသုံးသူတွေရဲ့ယုံကြည်ရာကိုတိဆောက်ရလဲရောက်ပါတယ်မြမနိုင်ငံမှာတော့အခုတော့ပြည်တွင်းစားတော့ဂုံတွေတာမကပဲနဲ့ပြည်ပမှာတင်သွင်းတဲ့အစားတောက်ပစ္စည်းတွေအတွက်ပါမြန်မာလိုအညွှန်းဖော်ပြရမှာဖြစ်ပါတယ်အဲ့လိုမလုပ်ဘဲပြက်ကွက်မယ်ဆိုရင်တော့ဥပဒေအရအရေးယူသွားမှာပါမြန်မာတခွေအစီအစဉ်မှာကိုကောင်းမြတ်ဖြိုးကအသေးစိတ်တင်ဆက်ထားပါတယ်
ကျင်းမြန်မာနိုင်ငံမှာတော့ဈေးကွက်ထဲမှာရောင်းချနေတဲ့တချို့စားသောက်ကုန်တွေမှာပါဝင်တဲ့ပစ္စည်းတွေကိုမဖော်ပြထားသလိုတတန်းကုန်ဆုံးမရက်ကိုမဖော်ပြထားတဲ့ထုတ်ကုန်တွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာထုတ်လို့ရောင်းချနေတဲ့စားသောက်ကုန်တွေမှာတော့ဘေးကင်းလုံခြုံမှုရှိတဲ့စားသောက်တွေလည်းရှိသလိုဘေးကင်းလုံခြုံမှုအတွက်စိတ်ချရတဲ့အနေထားမှမရှိတဲ့စားသောက်ကုန်တွေလည်းရှိနေပါတယ်။ဒါကြောင့်စားသုံးသူအကာအကွယ်ပေးရေးကော်မတီကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းတော့ကမြန်မာနိုင်ငံမှာရောင်းချမဲ့ကုန်ပစ္စည်းတွေမှာစားသောက်တွေဘေးကင်းလုံခြုံရေးအတွက်30ပုံအညွန်း30ပုံအညွန်းဓာတ်မှတ်တဲ့အကြောင်းဖော်ပြမှုနဲ့ကျိုတင်တိပေးချက်ဘေးထွက်ဆိုးကျိုးစတာတွေကိုမြန်မာဘာသာဒါမှမဟုတ်မြန်မာဘာသာနဲ့အတူတခြားဘာသာစကားတွေနဲ့ထည့်သွင်းဖော်ပြရမယ်ဆိုပြီးထုတ်ပြန်ချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီလိုရောင်းချမဲ့ပစ္စည်းတွေမှာသက်ဆိုင်ရာဘာသာစကားနဲ့တတိပေးချက်တွေပါဝင်ပစ္စည်းတွေဖော်ပြတာဟာတစ်ကမ္ဘာလုံးမှာကျင့်သုံးနေတဲ့အရာဖြစ်တယ်လို့မြန်မာနိုင်ငံစားသောက်ကုန်ထုတ်လုပ်တင်ဖို့ရောင်းချနေသူများအသင်းရဲ့တွဲဖက်တွေးမှုတစ်ဒေါက်တာကျော်ငင်းအေးကအခုလိုပြောပါတယ
်ဒါတာဝန်ယူမှုတာဝန်ခံမှုအတွက်ပေါ့နော်ထုတ်လုပ်တဲ့လူတွေကဒီစားသုံးသူတွေကို right to information ပေါ့အချက်လက်တွေကိုသူတို့ပေးရမယ်ကုန်ပစ္စည်းတွေစားသောက်ကုန်တွေလူသုံးကုန်တွေထဲမှာသူတို့ဘယ်လိုသုံးဆွဲရမယ်ဒါကသူ့ရဲ့စံချိန်စံညောဘယ်လိုရှိလဲဆိုတာကိုအားလုံးအတိအကျထည့်သွင်းဖော်ပြရမယ်ဒါတကွာလုံးလုပ်ရတဲ့လုပ်ဆောင်ချက်ပဲပေါ့နော်စားသုံးသူတွေနားလည်တဲ့ဘာသာစကားနဲ့ထည့်သွင်းဖော်ပြရမယ်ဆိုလိုချင်တာကတော့ထုတ်လုပ်တဲ့နိုင်ငံဟာတုံးဆွဲတဲ့နိုင်ငံကလူတွေနားလည်တဲ့ဘာသာစကားတွေပါထည့်ပြီးတော့ဖော်ပြရမယ်အဲ့တော့မြန်မာနိုင်ငံအနေနဲ့လည်းပဲကျွန်တော်တို့ကဒီနိုင်ငံတကာကနေကုန်ပစ္စည်းတွေကိုတုံးဆွဲတဲ့အခါမှာဒီနိုင်ငံတကာဘာသာစကားတွေမကဘူးမြန်မာဘာသာစကားတွေပါလိုတယ်နောက်ကိုယ်ပြည်တွင်းကနေပြီးတော့ထုတ်လုပ်တဲ့လူတွေကလည်းပဲဒီမြန်မာဘာသာစကားရုံးသုံးဘာသာစကားတွေထည့်သွင်းဖို့လိုတယ်ပေါ့နော်အဲ့ဒီအတွက်ကဒါကဘာလုံးမှာလက်ခံထားတဲ့အချက်ဖြစ်တယ
်ဒီဘက်ကတင်တင်လာတဲ့ပစ္စည်းတွေတခြားဘာသာစကားတွေနဲ့ဖော်ပြထားတာကစားသုံးသူတွေကိုနင့်နာစေတဲ့အတွက်မြန်မာလိုအညွှန်းတွေထည့်သွင်းရမယ်ဆိုတဲ့အချက်ဟာမဖြစ်မနေလိုက်နာရမယ်အချက်ဖြစ်တယ်လို့လဲဒေါက်တာကျော်ငင်းအေးကအခုလိုပြောပါသေးတယ်
ဒီဘက်ကနေတင်သွင်းတဲ့စားသောက်ကုန်တွေ အခုကတော့ဒီပြည်တွင်းမှာထုတ်လုပ်တဲ့စားသောက်ကုန်တွေမကဘူးဒီရောင်းဝယ်ဖောက်ကန်းနေတဲ့ကုန်ပစ္စည်းတွေစားသောက်ကုန်တွေပါပါတာဆိုတော့လေအဲ့တော့ဖြန့်ချီသူတွေကနေပြီးတော့တာဝန်ယူပြီးတော့ဒီပစ္စည်းကိုဘယ်လိုသုံးဆွဲရမလဲနောက်ပြီးတော့ဟိုဖြန့်ချီတဲ့တာဝန်ယူမဲ့လိပ်စာအစပေါ့နော်ဒီမြန်မာလိုဖော်ပြပြီးတော့ရေးတင်တယ်အဲဘုံမို့ရင်ဒီမှာဟိုတရုတ်လိုတွေနောက်ထိုင်းလိုတွေကိုရီးယားလိုတွေဂျပန်လိုတွေဖြစ်နေတယ်ဆိုရင်သူတဲမှာပါဝင်တဲ့ပစ္စည်းတွေဘာတွေမှမသိနိုင်ဘူးအဲ့တော့စားသုံးသူတွေအတွက်အဲနင့်နာတယ်ပေါ့အဲ့တော့ like ကို like နာရမယ
်လုပ်ငန်းရှင်တွေကိုအဲ့ဒီလိုအညွှန်းတွေဖော်ပြနိုင်ဖို့အတွက်6လအချိန်ပေးထားပြီး2019ခုနှစ်ဧပြီလကုန်ပိုင်းမှာအဲ့ဒီ main ကြော်ညာစာအသက်ဝင်တော့မှာပဲဖြစ်ပါတယ်အဲ့ဒီ main ကြော်ညာစာကိုမလိုက်နိုင်တော့စားသုံးသူအကာအကွယ်ပေးဥတွေပုံမှန်19ရရေးယူခံရမှာပဲဖြစ်ပါတယ်အဲ့ဒီလိုအညွန့်ဖော်ပြမှုတွေဒါမှမကစားသုံးသူတွေကိုအမခံချက်ပေးနိုင်မှသာစားသုံးသူတွေကလည်းယုံကြည်မှုရှိမှဖြစ်တယ်လို့အစားအသောက်ဘေးကင်းလုံခြုံရေးအသိရှိမှလည်းလုပ်ငန်းတိုးချဲ့မှုတွေဒီပောက်ကိုတင်ပို့တဲ့လုပ်ငန်းတွေရေရှည်မှအဆင်ပြေမှလည်းဖြစ်ပါတယ်မြန်မာနိုင်ငံစားသောက်ကုန်ထုတ်လုပ်တင်ပို့ရောင်းချသူများအတင်ဒုတိယဥက္ကဋ္ဌဦးစိန်တောင်းကတော့အခုချိန်မှာတော့အဲ့ဒီလိုအမခံချက်တွေရရှိထားတဲ့ကုမ္ပဏီတွေဟာမြန်မာနိုင်ငံမှာထွက်ပေါ်လာတဲ့အတွက်နောက်ပိုင်းမှာကိုထုတ်ကုန်နဲ့ပတ်သက်လို့အမကကြပြီးမဲ့ကုမ္ပဏီတွေအများပြထွက်ပေါ်လာမှာဖြစ်တယ်လို့လည်းအခုလိုပြောပါရယ
်ဆက်ယုံဒီနေ့မှာဆိုလို့ရှိရင်ဆက်ယုံ၄ယုံက FSSIS 22ဒေါ်လေးရသွားတချို့ဆက်ယုံဆို GMB ရော HCB ရောရလာအဲ့ဆက်ယုံတွေကသူများနဲ့စာရင်နာမည်ရအဲ့လိုရှိရနေပြီးတော့ချန်ပီယံတွေထွက်လာပြီးတော့နောက်ကနေတော့လိုက်လုပ်ကြတယ်ဆိုအဲ့လိုမျိုးပေါ့ကိုကဘာလို့အမှမသိဘူးဘယ်လူနဲ့ပေါင်းပြီးလုပ်အောင်လည်းမသိတဲ့အဥ္စာကိုဆရာအသေးဖွဲ့တွေကဟောဒီလိုလုပ်ရမယ်ဒီလိုလုပ်ရမယ်ဆိုတော့ guideline တွေပေးသွားတယ်တဖြည်းဖြည်းပြီးတိုးတက်လာအဲ့တော့လုံးဝဒီလိုမျိုးမလုပ်တရားနေပြီးတော့ဒီတဖြည်းဖြည်းတိုးတက်လာတာအင်တန်မှကောင်းတဲ့တိုးတက်မှုဖြစ်ပါတယ် qualify ဖြစ်တဲ့ operator တွေလုပ်ချင်အပြင်အဲ့ဒီဆက်ရုံကအကြီးသေးဘေးရနေကင်းရှင်းစားတောက်ကိုထုတ်တော့နာမည်ရပြီးတော့သူသူဘက်ကဈေးကောင်းနေရသွားပြီဆိုတော့လူတွေလိုက်လာလူတွေကဘာပဲကြည့်လဲဆိုတော့အကျိုးအမြတ်ကိုပဲကြည့်တယ်ဒီ food safety ကိုစူးစမ်းခြင်းအပြင်ဒီစီးပွားရေးဘက်က benefit တွေဘယ်လိုရလဲဆိုတာကိုရှင်းတယ်အဲ့ဥစ္စာတွေကိုစီးပွားရေးတုံးရတာတိသွားပြီဆိုတော့နောက်အချိန်လုံးဆိုတော့တက်ဖို့ပဲရှိတယ်။လောလောဆယ်မှာအဲ့ဒါတွေမတည်သေးဘူး
။ဒါအပြင်ပြည်ရင်းကအသေးစားလက်စားစားတောက်ကုန်လုပ်ငန်းတွေတိုးတက်လာဖို့အတွက်ဆိုရင်လည်းပြည်ပကနေတင်သွင်းတဲ့စားတောက်တွေကိုတေချာစီးစစ်ပြီးတင်သွင်းခိုင်းမယ်ဆိုရင်တော့ပြည်ရင်းကထုတ်လုပ်တဲ့ဘေးကင်းတဲ့စားတောက်ကုန်လုပ်ငန်းတွေတိုးတက်လာမှာဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံစားတောက်သူများတမကရဲ့အတွင်းရေးမှူးဦးမောင်မောင်ကအခုလိုပြောပြပါဗျာ။
ပြပကဥစ္စာမှာအန်ရည်မကင်းတာတွေရှိသလိုကင်းတာတွေလည်းရှိတယ်။တော့ကင်းတာတွေကိုတေချာစီစစ်သွင်းပေးနိုင်ပြီးတော့မှဖြည်းဖြည်းချင်းကျွန်တော်တို့တိုင်းပြည်ရဲ့ထုတ်ကုန်တွေကတိုးတက်လာတယ်ဆိုရင်တော့ကျွန်တော်တို့စားသုံးသူတွေတိတ်မနာဘူးပေါ့နော်။ပြည်တွင်းကလုပ်ငန်းရှင်တွေရဲ့ထုတ်ကုန်တွေကိုစားသုံးသူတွေကအားမပေးသလိုဖြစ်နေတယ်။နောက်ပြီးတော့အဲ့ဒီအတွက်ကိုလိုအပ်တဲ့ဟာကိုအပြပအသွင်းလိုက်တဲ့အခါကျတော့ပြည်တွင်းထုတ်လုပ်သူတွေရဲ့ထုတ်ကုန်ကစားသုံးသူကတိတ်အားမပေးတဲ့သဘောဖြစ်သွားတယ်။ဒါကိုတော့တေချာကယူဆက်ဆိုင်တော့ကြည့်ဖို့လိုတယ်။အရေးကြီးတာကကျွန်တော်တို့ပြည်တွင်းကတော့ဒီထုတ်လုပ်ရောင်းချနေတဲ့သူတွေဒီလုပ်ငန်းရှင်တွေအားကောင်းဖို့လိုတယ်။နော်အားကောင်းဖို့ဆိုတာဒီတိုင်းအားမကောင်းဘူး။ဥပဒေနဲ့ညီပြီးတော့စနစ်တကျလုပ်နိုင်မှာအားကောင်းမှာ
။မြန်မာနိုင်ငံမှာဘေးရန်ရကင်းရှင်းပြီးတန်ရှင်းတဲ့စားတောက်တွေအာမခံချက်ပေးနိုင်တဲ့ကုမ္ပဏီတွေထွက်ရှိလာဖို့အတွက်ဆိုရင်တော့ဌာနဆိုင်ရာတွေကကွင်းစင်စစ်ဆေးဖို့လိုအပ်တယ်လို့ထုတ်လုပ်သူတွေကလည်းအစစ်အစေးခံနိုင်ရမှာပဲဖြစ်ပါတယ်။ဒါအပြင်ထုတ်လုပ်သူတွေအနေနဲ့ကလည်းတက်တက်ရှင်းရှင်းထုတ်လုပ်နိုင်ဖို့အတွက်တက်ဆိုင်ရာအသင်းအဖွဲ့တွေနဲ့ချိတ်ဆက်ပြီးဤပညာတွေကိုလေ့လာဖို့လိုအပ်နေတဲ့ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ကျွန်တော်ကောင်းမြတ်ပြောပ
ါမြန်မာတခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒရဲလီလိုက်စီစဉ်ကိုဆက်လက်ထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝတ်မှာတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒိုင်းရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒိုင်းရိုက်လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းရိုက်လီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။လာမယ့်တနင်္လာနေ့ဒီဇင်ဘာ10ရက်နေ့ဟာဆိုရင်နိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့လူခွင့်ရေးကြီးညာဇာတ်လမ်း290ပြည့်လည်းဖြစ်ပါတယ်။ဆိုတော့ဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေတဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာလူခွင့်ရေးကိုကာကွယ်ပေးနိုင်အောင်ဘလောက်ထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲ။နောက်ဒီမိုကရေစီထွန်းကားရေးမှာဘလို့လူတွေဘလို့အရာမျိုးတွေကဟန်တားဖြစ်နေပါလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတချို့လည်းလေးလိုက်မှာရောက်နေပါပြီ။ကျွန်တော်ပြည်နိုင်ဆွေးနွေးဖို့အတွက်ကိုလူခွင့်ရေးရှင်းနေဖြစ်တဲ့ဦးသိန်းတန်းဦးနောက်ကြားမတန်းတူညီမရေးခွင့်ရက်ကဒါရိုက်တာမမီစပယ်ဖြူနောက်သတင်းစာဆရာဦးတီယာသူတို့ဖိတ်ခေါ်ထားတာရှိပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အသုံးသက်ချက်တချို့ကိုအရင်ကြားချင်ပါတယ်။ဆိုတော့ဒီမမီစပယ်ဖြူပဲအရင်ဆွေးနွေးပြပါအောင်ခင်ဗျမြန်မာနိုင်ငံရဲ့ဒီလူခွင့်ရေးအစဉ်တန်းကလက်တလောသုံးသက်ကြည့်မယ်ဆိုရင်ဘယ်အဆင့်မှာရောက်နေရလို့သုံးသက်လို့ရမလဲ။ဟိုရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေသလားရေဦးရသုံးသက်ပြပါအောင်ခင်ဗျ။
ဟုတ်ကဲ့ကျမတို့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့တိုင်းတာတဲ့ညောင်းကိန်းတွေတော့အများကြီးရှိပါတယ်ပေါ့နော်အဲ့တော့ဟိုဒါမဲ့လည်းသိတာမြင်တာလွယ်တဲ့ညောင်းကိန်းလေးတွေရနေလဲစပြီးကြောကြည့်ရအောင်ပေါ့နော်အထူးသဖြင့်တော့ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဒီအခြေခံလူခွင့်ရေးထဲမှာကျမတို့ကအရေးကြီးတဲ့အချက်တွေဖြစ်ပါတယ်အဲ့တော့လူခွင့်ရေးနဲ့အခြေအနေကိုကျမတို့သုံးသပ်တဲ့အခါမှာသုံးသပ်ရမယ့်အချက်တွေကတော့အများကြီးပေါ့ဒါပေမဲ့လေကျမကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုက်တာမယ်ဆိုရင်တော့ကျမတို့နိုင်ငံရဲ့အခုလက်ရှိအခြေအနေကအများကြီးပဲအနောက်ကိုပြန်ပြီးတော့ဆုတ်သွားတယ်လို့ပြောကြည့်ပါတယ်ပေါ့နော်ဆိုတော့လောလောလတ်ကျမတို့ဒီငွေကြေးရေးအတွက်အကြွာလှူရှားတဲ့သူတွေကိုကျမတို့ထောင်ဒဏ်ရောငွေဒဏ်ရောချမှတ်တဲ့ကိစ္စတွေပေါ့နော်မနည်းရပဲကျမတို့ချမှတ်လိုက်တဲ့ကိစ္စတွေဆိုရင်ကြလူခွင့်ရေးမြန်မာနိုင်ငံမှာရှိတဲ့လူခွင့်ရေးအခြေအနေကိုမီးလောင်ဖိုးပြတဲ့အခြေအနေပါဒီလိုဟိုကချင်စစ်ပေးဒုက္ခတွေတွေအတွက်ဟိုဘယ်လိုပြောမလဲငြိမ်းချမ်းစွာဆန္ဒထုတ်ပေါ်တဲ့အရာတွေကိုကျမတို့ထောင်သွင်းအကျဉ်းချတာတို့ဒဏ်ငွေချမှတ်တာတို့ပြီးတော့ဒီ right to information ပေါ့နော်ကျမတို့သတင်းအချက်အလက်ရယူခွင့်နဲ့ပတ်သက်ပြီးတော့လည်းအခုဒီသတင်းတော့ကိုဝါလုံးတို့ကိုကျော်စိုးဦးတို့အဖမ်းခံရတာအပြင်ကျမတို့ဒီ freedom house ရဲ့သတ်မှတ်ချက်ကိုကြည့်မယ်ဆိုရင်လည်းကျမတို့မြန်မာနိုင်ငံကအများကြီးရဲ့အဆင့်မိတ်ကြသွားတာကိုတွေ့ရတယ်ပေါ့အဲ့တော့သူခွေရလို့ပြောတော့အရှုတော့နေအများကြီးတော့ရှိပါတယ်ပေါ့နော်ဒါပေမဲ့ကျမရဲ့အမြင်ကျမရဲ့ရှုတော့အရာပြောရမယ်ဆိုတော့ကျမတို့ကရှေ့ကိုတိုးတက်မလာပဲနဲ့အနောက်ကိုပြန်ပြီးတော့ဆုတ်သွားတဲ့အပိုင်းမှာရှိတယ်လို့ကျမကဥပပထမဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ memory value ဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဒီလူခွေရှင်းနေရဦးသိန်းတန်းဦးလည်းရှင်းနေပါတယ်ဆရာဦးသိန်းတန်းဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံလူခွေအခြေအနေနဲ့ပတ်သက်လို့ရေဦးရကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်အခြေအနေဟာရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေတဲ့အခြေအနေမျိုးလားဆရာသဘောထားပြောပါဦးခင်ဗျာ
ကျွန်တော်လည်းနောက်ပြန်ဆုတ်တယ်လို့ထင်နေရ။ဟိုအခုအခြေအနေတွေကလေဒီဘာတည်းတည်းလက်ခွင့်နဲ့ပတ်သက်တဲ့အပိုင်းတွေနောက်တစ်ခါဟိုဒီလွတ်လပ်စွာထုတ်ပေါ်ဆန္ဒပြတဲ့ကိစ္စမျိုးတွေမှာရည်ယူခံရတယ်။နောက်ကျွန်တော်တို့ဒီ right and the connected ပတ်သက်ပြီးတော့လက်သမားတွေရဲ့အခွင့်အရေးတွေ access information တို့ပတ်ပေါင်းစုံကြည့်ရင်တော့ကျွန်တော်တို့နောက်ပြန်ဆုတ်နေတဲ့အနေအထားလေးတွေကျွန်တော်တို့တွေ့ရတယ်။တွေ့ရတော့အခုဒီဖြစ်နေတဲ့ဒီအစိုးရဖွဲ့ရဲ့အနေထားရဲ့နောက်တစ်ဖက်ကသူတို့ကဟိုမဆက်ဆံခြင်းနဲ့ပတ်သက်လို့လုပ်တဲ့ကိစ္စမျိုးတွေဆိုရင်တစ်ဖက်ကိုဟိုကြည်နေရတော့အထူးသဖြင့်တော့ဒီရေးကြီးကကင်ပြီးတော့အဲ့လိုကိစ္စမျိုးတွေမှာဖိနှိပ်တဲ့အနေထားမျိုးတွေဖြစ်တယ်။နောက်သတင်းသမားတွေအပေါ်မှာလည်းပဲဟိုဝေဖန်ထောက်ပြတဲ့ကိစ္စမျိုးတွေမှာဆက်ဆက်တိမခံဘူးနော်။ဟိုက11 media group ကသတင်းသမားတွေကသူတို့ပြောတာအမှန်မှပေးချေပြီးလို့မပြောမခံပဲနဲ့ကျွန်တော်ဒီဖိနှိပ်ချက်ချက်ပြီးတော့အာဏာရှင်လမ်းကြောင်းလိုက်တဲ့အပြုအမူတွေတွေ့နေရတယ်ဒါသမရာကြီးကဝင်ပြီးတော့ဆယ်ခဲ့လို့ပေါ့ဗျာအဲ့လိုပြောပြဆိုရေပုံရဆိုရင် င်တော့ကျွန်တော်တို့ကနောက်ကိုစုပ်ဝေးတယ်လို့ပြောရမှာပါ
။ဟုတ်ကဲ့ဆရာဦးတင်းသားဆွေးနွေးရကျေးဇူးပါ။နောက်ကျွန်တော်တင်းသားဆရာဦးတိယာသွေးလည်းရှင်းနေပါလေ။ဆရာဦးတိယာသွေးခင်ဗျာအခုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရေဝီရသုံးသပ်မယ်ဆိုရင်ကျွန်တော်တို့ကဟိုရှေ့တိုးနေလားနောက်ပြန်ဆုတ်နေလားတန့်နေတဲ့အခြေအနေမျိုးမှာရှိနေလားရှေ့ရဆွေးနွေးသွားတဲ့ပုံကုတ်နှုတ်ဦးစလုံးကတော့နောက်ဆုတ်နေတဲ့အခြေအနေတွေကိုပို့တွေ့ရတယ်ဆိုတဲ့အမြင်တွေကိုပြောတော့ပါတယ်ဦးတိယာသွေး
။ဟုတ်ကဲ့ကျွန်တော်အမြင်ပြောရတော့အချိန်နဲ့တော်တော်ရှုပ်ထွေးရဟိုနောက်ဆုံးနေတယ်လို့တော့ကျွန်တော်မခံစားမိဘူးဒါပေမဲ့အချိန်ပြီးနောက်ကိုပြန်ရောက်သွားနိုင်တဲ့အချိန်လေးလို့ကျွန်တော်ခံစားမိပါတယ်အဓိကပြဿနာတော့ဘာဖြစ်လဲဆိုတော့ဒါလူတွေကအခုကျတော့မှကိုယ့်အခွင့်အရေးကိုကိုယ်သိတာနဲ့လူတွေကများလာတယ်ဘာလို့သို့တော်လည်းပဲသူများအခွင့်အရေးကိုမသိဘူးကိုယ့်အခွင့်အရေးတော့အရင်တော့ကျွန်တော်တို့လူခွင့်အရေးနဲ့ပတ်သက်လာရင်ကိုယ့်အခွင့်အရေးကိုဘာသာလည်းမသိဘူးနောက်တစ်ခါကိုယ့်အခွင့်အရေးကိုငင်းတယ်ခံရတာရှိတယ်လစ်လျူရှုခံရတာရှိတယ်နောက်တစ်ခါအဲ့ဒီလိုဖြစ်မှန်းမသိဖြစ်ခဲ့တဲ့ကာလတွေရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒီအချိန်ကာလတွေလည်းကျွန်တော်တို့အခုရှင်းကြည့်မယ်ဆိုလို့ရှိလို့ရှိတော့ဆိုတော့သူတွေကကိုယ့်အခွင့်အရေးကိုသိလာတယ်သိလာတော့မကောက်ပိုလဲလိုချင်လာတာပေါ့နော်အဲ့တော့အချိန်တည်းမှာကျွန်တော်ဗာသတိထားမိလို့ဆိုတော့အခုအခွင့်အရေးကိုပိုသိလာပြီးတော့သူများအခွင့်အရေးကိုဘယ်တော့မှမထဲတော့တဲ့ဟာမျိုးတွေကျွန်တော်တို့ဒီကာလမှာကြုံရတယ်ဗျအဲ့တော့ဟိုတော်တော်ပြန်ကြအခုကျွန်တော်လည်းကြားလိုက်တာတော့ကျွန်တော်တို့ဒီနိုင်ငံရေးဘက်မှာနောက်တစ်ခါကျွန်တော်သတင်းမီဒီယာဘက်မှာအခွင့်အရေးတွေမရရှိရငင်းပယ်ခံရတာဟိုနောက်တစ်ခါဟိုတကယ်အမျိုးသားအလိုက်နဲ့ပဲလိုက်ပေါ့နော်ဟိုသက်သာမုံသက်သာနေမတူတော့ဘူးဒီဆန္ဒပြခွင့်ကိုတော့မှကျွန်တော်တို့ဒီပြည်ရင်းဆက်နဲ့ပတ်သက်လို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဆန္ဒပြတာအစားခက်ခဲတာဒီကျွန်တော်တို့ခွင့်ပြုချက်ရဖို့ဒါမလွယ်တာလေပေါ့နော်ဒါလေးကိုလုံခြုံရေးတောင်းပြချက်ပဲဖြစ်နိုင်ငံရေးတောင်းပြချက်ကြောင့်ပဲဖြစ်ဖြစ်နောက်တစ်ခါလူသားချင်းကြားစိတ်ရေးအကြောင်းပြချက်တွေလည်းဖြစ်ဖြစ်ကန့်သက်ခံရတာလေတကယ်လက်တွေ့မှာရှိနေသေးတယ်ဆိုတော့ဒီခြေနေတဲ့ကတော့တုံ့ယုံသွားတာဆက်ကိုတော်တော်အမြင်ပြောရရင်တော့ဟိုတော်တော်လေးကိုကျွန်တော်တို့ဒီအရင်ကာလလောက်ထိကိုအချိန်မီးပြန်သွားနိုင်တဲ့အချိန်နည်းပြက်လို့ပြောရမှာပေါ့နော်ဖြည်းဖြည်းချင်းဆုတ်ယုတ်လာဆိုတော့ကျွန်တော်ကဆုတ်ယုတ်တယ်လို့တော့မထင်ဘူးတော်တော်လည်းပဲဒီအချိန်နည်းဒီအချိန်ကြီးမထိန်သိမ်းနိုင်တော့ကျွန်တော်တို့က2020လောက်မှာကျွန်တော်တို့ဒီနိုင်ငံရေးအရာပေါ့အတောင်းလည်းတစ်ခုဖြစ်သွားရင်ကျွန်တော်တို့ကအရင်ကာလကိုအောင်ပြန်ရောက်သွားနိုင်တဲ့အနေအထားမျိုးပေါ့နော်ဒုံးကလည်းကျွန်တော်ဟုတ်ဖြည်းဖြည်းချင်းတက်ဒုံးကနေဆုတ်သွားမယ်လို့တော့ကျွန်တော်ခံစားမိနေပါဗျ
ဟုတ်ကဲ့ဟိုအနေရရှိနေတဲ့အခြေအနေပေါ့လေဆိုတော့ကျွန်တော်ဒီဟိုဆွေးနွေးခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တူကတော့ကျွန်တော်ဒီထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုဆွေးနွေးကျင်တာပဲဖြစ်ဖြစ်မေးမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီအစိုးရနဲ့စစ်တပ်တို့တော့ဒီမိုကရေစီလို့ပြောနေပြီမဲ့ဒီမိုကရေစီအရောကျွန်တော်တော့မမြင်ဘူးဗျ။ဘာဖြစ်လို့လဲဆိုရင်တော့ဒီမိုကရေစီဆိုရင်တော့လူအခွင့်အရေးချိုးဖောက်ကြမလို့ဘူးเนาะ။ကျွန်တော်တိုင်းရင်းသားဒေသတွေမှာတော့နေရာဝင်ယူပြီးတော့เนาะစစ်တပ်တွေတင်ပို့နေတာလမ်းစရာဖောက်ပြီးတော့စစ်တပ်တွေတင်ပို့နေတာเนาะ။နောက်ပြီးတော့လက်နက်ကြီးလက်နက်ငယ်တွေသူတို့တင်ပို့နေတာကားနဲ့ပိတ်ပြီးတော့သူတို့အများကြီးတက်နေတာကျွန်တော်တွေ့ရတယ်မှာ။ဒီတိကက်ဆဲတစ်ခေတ်မှာเนาะ NCA တစ်ခေတ်မှာသူတို့လှုပ်ဆောင်နေတာကျွန်တော်တွေ့ရတယ်။ဒါကြောင့်မို့ဒီနောက်နောင်ဟုတ်เนาะသူတို့ဆက်လက်ပြီးတော့เนาะလူခွင့်ရချိုးပေါက်ကအများကြီးရှိနေတယ်ကျွန်တော်မြင်တ
ယ်။ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါ။အခုကျွန်တော်ဒီဆွေးနွေးပွဲကိုပဲဒီ Facebook ကနေပြီးတော့ဟိုတိုက်ရိုက် comment ပေးနေတဲ့လူတွေလည်းရှိပါတယ်။တူကတော့တိုင်းရင်းသားနာမည်ပါပဲ။သူကတော့ Nocha Gol လူဆိုတဲ့တယောက်ပါ။သူကတော့မြန်မာနိုင်ငံရဲ့လူခွင့်ရချင်းနဲ့နောက်ပြန်ဆုတ်နေတယ်။ကျွန်တော်တို့တိုင်းရင်းသားတွေအပေါ်မှာဒီဟိုအစိုးရနဲ့ဒီလက်နက်ကင်အင်အားစုတွေကဟိုနှိတ်ကိုကအနိုင်ကျင့်နေရရှိပါတယ်ဆိုပြီးသူကမှတ်ချက်ပေးထားပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုစာပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အဲ့ဒီတူကတော့အရင်ဆုံးဒီအမေရိကန်ပြည်သူစုကမောင်တသနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျဒီမိုကရေစီထုံးငါးရဲ့ကိုအဓိကအဟန္တာပြုနေသူတွေကတော့အမျိုးသားရေးကြေကြော်သံတွေနဲ့ကိုတိုင်ရေးကိုတိုင်ထောက်ခံပြီးအုပ်ချုပ်ရေးအာဏာတွေကိုဖဲ့ယူထားတဲ့စစ်ကောင်းဆောင်တွေနဲ့ဒေါ်လာရေးကြေကြော်သံတွေနဲ့ငြိမ်းချမ်းရေးကိုမုန်းတီးစိတ်လက်စားချီလိုစိတ်တွေသံတရားစိတ်တွေမယုံကြည်မှုတွေနဲ့ရယူလို့စိတ်ပြင်းထန်နေတဲ့လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေကြောင့်လို့ပဲယူဆမိပါတယ်။တခါနိုင်ငံရေးပါတီတွေရဲ့အားနည်းချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ချောမွေ့ဖို့အစိုးရနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ရင်ကောင်းမလဲဆိုတဲ့စဉ်းစားတွေးခေါ်အကြံပြုကြတာထက်မိမိတို့ပါတီအောင်နိုင်ရေးကိုသာပုံမှုအလေးထားဆောင်ရွက်နေတာတွေကလည်းအဟန္တာဖြစ်နေတယ်လို့ယူဆမိပါတယ်။အစိုးဆုံးကတော့အစိုးရအနေနဲ့ဒီမိုကရေစီရဲ့ကြောရုပ်ဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းတဲမှတ်တည်ငြိမ်အောင်လှုပ်လို့မရအောင်စစ်ကောင်းဆောင်တွေကပြည်ထရေးနဲ့တရားစီရင်မှန်တိုင်းကိုထိန်းချုပ်ထားခြင်းပါပဲ။အုပ်ချုပ်ရေးအာဏာလည်းအပြည့်အဝမရှိဒီမိုကရေစီစနစ်ကိုအာမခံချက်ပေးထားတဲ့အခြေခံဥပဒေလည်းမရှိဥပဒေပြုခွင့်အခွင့်အရေးတွေလည်းအကန့်အသတ်တွေကြားထဲကလွတ်လပ်စွာအသင်းအဖွဲ့တွေဖွဲ့စည်းခွင့်ရတာတွေဆွေးနွေးခွင့်ရတာတွေအစည်းအဝေးတိုင်ကြားခွင့်မလိုတော့တဲ့ကိစ္စလွတ်လပ်စွာခီးသွားလာခွင့်ရရှိလာတဲ့ကိစ္စတွေပုံမှန်ငါးညပျောက်သွားတဲ့ကိစ္စတွေဟာထင်ရှားတဲ့လူခွင့်ရေးအကာအကွယ်ပေးရေးစွမ်းဆောင်ပေးနိုင်ခဲ့မှုတွေလို့ပဲယူဆမိပါတယ်
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူ့မောင်တသနာရဲ့ပေးစာပါဆိုတော့ကျွန်တော်တို့ဟို လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာနောက်ပြန်ဆုတ်တဲ့အခြေအနေတွေရှိတယ်ဆိုပြီးသောတာရှင်တွေကလည်းဆွေးနွေးချက်တွေတော်တော်များရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစောစောဒီမောင်သဒ္ဒနာရဲ့ထောက်ပြချက်ထဲမှာဒီတိုးတက်မှုအပိုင်းတွေရှိတယ်ဆိုပြီးသူ့အမြင်ကိုသူပြောရတယ်လည်းရှိပါတယ်။ဆိုတော့ဆရာဦးသိန်းသန်းဦးခင်ဗျာကျွန်တော်အနေနဲ့ဟိုလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တိုးတက်မှုအပိုင်းတွေအနေနဲ့ရောပြောနိုင်တဲ့ဟာမျိုးတွေမရှိတော့ဘူးလားဆရာ
။ဟိုရှိတဲ့အပိုင်းတွေရှိပါတယ်။ဒါပေမဲ့ဆိုတော့ဟိုအုတ်ချုပ်နေတဲ့အခြေအနေကဒီလိုဆိုရဘူးဗျာ။ဒီလိုဆိုရဖြစ်တဲ့အခါကျတော့သူတို့ပေါင်တွေကတော့ဒီကိုဒသနာကြောတာဘုမှန်တဲ့လောက်မှန်ပါတယ်သူတို့ဘောင်နေရတော့သူတို့ပြီးနေတဲ့ခွင့်ကြီးတွေပြေးရတယ်ဗျာဒါပေမဲ့ခုနလိုကိုဟာကိုခေါင်းတစ်ခြားကိုတစ်ခြားဖြစ်တဲ့အခါကျတော့စိတ်သွားတိုင်းကိုမပါနဲ့ဥပမာ1950ပြည်နှစ်ရေဝစီမံဥပဒေကိုအစ်တန်းဖောက်ပြန်တဲ့ဥပဒေမျိုးဖျက်သိမ်းနိုင်ရအမှန်လေဗျာငါဒီနိုင်ငံကြီးနာတွေကအဓိကအားဖြင့်ရည်စူးတဲ့အင်္ဂလိပ်ကသူ့ကိုဆန့်ကျင်တဲ့လက်အောက်နိုင်ငံသားတွေကိုရည်စူးတဲ့ဒီအဲစင်းဥပဒေလိုဟာမျိုးကိုဟိုဖျက်သိမ်းနိုင်တာအမှန်နဲ့တို့ရတယ်ပါတက်လာတယ်အဲ့ဒီစာ66ခါကြီးလို့တက်လာတယ်ငါငါခါဝေးကိုအုတ်ချုပ်သူတွေကိုလည်းငါညီညီချိတ်ချိတ်သုံးလာတဲ့အနေထားတွေရှိနေတယ်ကအရှိနေတော့လူခွင့်ကြီးအနေနဲ့ပြောရရင်တော့ခုနကဒီကျွန်တော်တို့ဒီပြည်တွင်းညီညီနဲ့ပတ်သက်ရင်ပြည်တွင်းစစ်နဲ့ပတ်သက်ဆက်ဆက်တိမခံတဲ့နေသားမျိုးတွေဒါပေမဲ့အစိုးရလည်းဒါတော့ကြည့်နေရတာပေါ့ဗျာတော့တစ်ဖက်ကဟိုဒါမျိုးလုံးဝပြောမခံတာဒါမျိုးနဲ့ပတ်သက်လို့ဘယ်သူမှပြင်းလို့ခွင့်မပေးတာဒါရင်းလက်ခွင့်ဆူရမှာလည်းပဲဟိုဒုံညူကြီးအကြောင်းပြချက်နဲ့ပေါ့ဗျာဒါနေလို့ဒီဖိမိတ်တာတွေကတော့ရှိနေတာအမှန်ပဲကြာဟိုကျွန်တော်တို့အခြားကဏ္ဍတွေကပြောလို့ရပါတယ်ကျမ်းမာရေးပညာရေးတို့တိုးတက်တာတွေရှိပါတယ်ကျွန်တော်တို့ခေါင်းအီးအီးထားပြီးတော့ဒါဒါလည်းလူခဏီတို့ပြောရင်ရတာပေါ့ဗျာတော့ဒီလိုပြောလို့ညလာဖမ်းမှာမကြောက်အောင်ကြာဒါလည်းကိုယ်ဆုံးရပြန်တာတို့ရတယ်ခုနလိုဘလူလာအပ်တဲ့အစိတ်ပိုင်းတွေရှိတယ်နောက်သူတို့ကဖိနှိပ်ချုပ်ချယ်မှုတွေလုပ်နေတယ်အဲ့တော့ဟိုအစိုးရရေလို့ပေါ့ဘူးတိုင်းပြည်ရဲ့မျက်နှာအခြေအနေကတော့ကျွန်တော်တို့အကန့်အသတ်အဟန္တာတွေရှိနေတဲ့အတွက်နော်နောက်ဆက်ပြီးလို့ပဲကျွန်တော်တို့ပြောမှာပါ
ဟုတ်ကဲ့မမေစပယ်ဒီသဘောထားကိုခင်ဗျကျွန်တော်ဆက်ဆိုဒီမောင်တသနာရဲ့ဘေးစံမှာတော့သူကတိုးတက်မှုတချို့ရှိနေတယ်ဆိုပြီးသူကထောက်ပြတာရှိတယ်ဆိုတော့ကျွန်တော်တို့ကလူခွင့်ရေးချင်းနေနဲ့ပတ်သက်လို့ဒီအရသာဆိုးကလက်ထက်မှာတိုးတက်တဲ့အပိုင်းတွေရှိတယ်ဆိုတာမျိုးပြောနိုင်တာတွေရောဘာတွေများရှိမယ်လို့ယူဆလဲခင်ဗျ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကအရာခတ်တဲ့ရောအကျိုးမြင်နေရတော့မဟုတ်ဘူးပေါ့လေအဲ့တော့ဟိုတိုးတက်ပြောင်းလဲတာတွေလည်းရှိပါတယ်ကျွန်တော်တို့လည်းအဲ့ဒါကိုတော့ထောက်ခံပါတယ်ပေါ့ဥပမာကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့ပေါ့အထူးသဖြင့်ဒီအမျိုးသမီးခွင့်ရေးနဲ့အမျိုးသမီးများပေါ့အကျန်းဖက်မှုလှုပ်ရှားမှုတွေကျွန်တော်တို့လုပ်တဲ့အခါမှာအရင်အစိုးရလက်ထက်တွေတုံးကဖြတ်ပေါ့နော်အရင်မြစ်တွေတုံးကဖြတ်တော့ကျွန်တော်တို့တွေအများကြီးပဲဒီတာဝန်ရှိတဲ့သူတွေရဲ့အားပေးထောက်ခံမှုတွေလိုက်လျောမှုတွေပေါ့နော်အဲ့ဒါတွေကျွန်တော်တို့ပုံမရရှိလာတာတွေလည်းရှိပါတယ်ပြီးတော့ဒီရတဲ့လူမှုဖွဲ့စည်းလို့ပြောတဲ့အခါမှာလေကျွန်မအမြင်ကတော့အကြောင်းအရာပေါ့မူတည်ရလို့ဖြစ်ပါတယ်နိုင်ငံရေးနဲ့သက်ဆိုင်တာနိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေမှာဆိုပြီးပို့ပြီးတော့ဟိုဆက်ဆက်ကြည့်မခံဖြစ်ပြီးတော့ပေါ့နော်ဒါပေမဲ့လည်းတိတ်နိုင်ငံရေးနဲ့မနှီးနွယ်ဘူးလို့ယူဆတဲ့အကြောင်းအရာတွေဆိုရင်တော့လေဟိုတို့နိုင်ရောပေးနိုင်တဲ့အရာတွေလုပ်ပေးနိုင်တဲ့အရာတွေကိုတော့အရင်အစိုးရလက်ချက်ပေါ့အရင်နှစ်တည်းထက်တော့ပို့ပြီးတော့မှဟိုလိုက်လိုက်လျော်လျော်နဲ့ကုညီဆောင်ရွက်ပေးတာပဲစံပိုးပေးတာပဲတော့ရှိပါတယ်ဒါပေမဲ့လည်းကျမတို့ကဟိုရှစ်တလန်းတိုးရင်နောက်နှစ်လန်းဆုတ်တလို့ဖြစ်တာပေါ့နော်ဟိုရေဘူးကအားဖြင့်ကျမတို့ကဟိုဆုတ်ကြည့်မယ်ဆိုရင်တိုးတက်ပြောင်းလဲမှုဘာမှမရှိဘူးလို့ပြောလို့မရပါဘူးကျမတို့တိုးတက်ပြောင်းလဲမှုတွေအနည်းငယ်ရှိတော့များလေဒါပေမဲ့အများစုကိုကျမတို့ခြုံပြီးကြည့်မယ်ဆိုရင်တော့လူခွေရေချိုးဖောက်ခံရတဲ့အခြေအနေတွေကိုလည်းဒီအရသာအစိုးရအနေနဲ့ပေါ့နော်ကျမတို့ဒီသူကညော်လင့်ထားတဲ့လိုမျိုးနိုင်နိုင်နေနေကြိုက်တွေ့နိုင်တာမျိုးမရှိတာတွေစိတ်အားရဒီနဲ့ဖွယ်ရမရှိတာတွေတော့အများကြီးပါပဲပေါ့အဲ့တော့ပြောကြတော့ရှိပါတယ်ဒီတူလူတို့ကညော်လင့်ချက်ကစီးလို့နာ ਉ ပေါ့နော်အဲ့တော့ဒါကြတွေအကုန်လုံးကဟိုနေ့ကျင်းညကျင်းဖြစ်နိုင်ဘူးဆိုတာကိုကျမတို့နားလည်လက်ခံတော့ကြလဲတစ်ဖက်ကကြတော့အရင်တုန်းကမဖြစ်ခဲ့တဲ့အခြေအနေတွေမရခဲ့တဲ့လူတွေရဲ့အခြေခံအခွင့်အရေးတွေကိုစောင့်ကြည့်ပေးနိုင်လိမ့်မယ်အစိုးရဖြစ်တယ်လို့ကျွန်တော်တို့အားလုံးကယုံကြည်အားကိုးပြီးတော့ဟိုရွေးကောက်ပြန်ခဲ့ကြတာ哦အဲ့ဒီခါကျတော့ဒီဟိုမျှော်လင့်ထားသလောက်မဖြစ်တာကိုတော့ကျွန်တော်တို့ကဟိုတစ်ဖက်မှာလည်းဝေဖန်ထောက်ပြရဲဆိုတာမုန်းလို့တော့မဟုတ်ဘူးပေါ့လေအဲလိုအပ်ချက်တွေရှိနေသေးတာဒီထက်ပိုပြီးတော့ဟိုကောင်းမွန်ကြောင်းနေအောင်လုံနိုင်ရဲ့သားနဲ့လုံသိရဲ့သားနဲ့မဖြစ်နေတာတွေကိုတော့ကျွန်တော်တို့ကအိုးပြောရမှာပဲထောက်ပြရမှာပဲပေါ့နော်အဲ့တော့တိုးတက်ပြောင်းလဲမှုတွေကဟိုခြေကလန်းတိုးတယ်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာအဲဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နေတကယ်လွတ်လပ်ခွင့်နေနဲ့ပတ်သက်ပြီးတော့လယ်သမားတို့အလုပ်သမားတို့ကျွန်တော်တို့အခြားဒီအဲမြေယာတရားစတာနဲ့ပတ်သက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့
ဒီမနက်နေ့ကတော့နိုင်ချင်းမရှိတဲ့အတွက်ကျွန်တော်တို့ကဖြစ်ကလန်းတိုးတိုင်းမမလန်းလောက်ဆက်နေတယ်လို့ဖြစ်တယ်လို့ပဲကျွန်မကလည်းအဲ့လိုပဲဖြစ်ချက်ပြောချင်ပါတယ
်ဟုတ်ကဲ့မမေစပီဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီမှာဆွေးနွေးပွဲဒီ Facebook ကနောက်ထပ် match တစ်ခုလည်းတွေ့ပါတယ်သူကတော့ Docking Therapy ဆိုတဲ့ account ပါရှင်မှာသူကတော့ပြောင်းလဲပါတယ်အဟောင်းကိုဖြည့်ဖြည့်နေရတာတော့နည်းနည်းတော့ကြာတာပေါ့ဆိုပြီးသူက match ပေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook comment တချို့လည်းရှိပါသေးတယ်မဆုံမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဇော်တူနန်းဆိုတဲ့ account ကတော့စားဖားတွေညင်ညွတ်နေသမျှကာလပတ်လုံးလူခွေးဆိုတာရှိမှာမဟုတ်ပါဘူးတဲ့နောက်ကရှင်ရှေ့ကရှုပ်နေမှာပါပဲတဲ့မထွေးဆိုတဲ့အကောင့်ကတော့ပွေ့ပွေ့လင်းလင်းပြောမယ်ဆိုရင်ဒီမိုကရေစီထွန်းကားရေးကိုစစ်အာဏာရှင်လူတစုနဲ့အပေါင်းပါတွေကကိုကိုကျိုးကိုသာကြည့်ပြီးတော့အစွန်းရောက်ဝါဒီတွေကအဟန့်အတားဖြစ်နေတာပါတဲ့ကိုကျော်နိုင်ဆိုတဲ့အကောင့်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဟန့်အတားဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ဒါကိုဘယ်သူမှမပြင်နိုင်သေးပါဘူးတဲ့နောက်တစ်ခုစစ်တပ်ပါတဲ့တိုင်းပြည်ကိုပြက်စီးအောင်စစ်တပ်ကလုပ်နေတာပါတဲ့ဘာကြောင့်လဲဆိုတော့လူမျိုးသုံးတက်ဖြတ်မှုတွေနဲ့ ICC အထိရောက်အောင်လုပ်ခဲ့လို့ NND အစိုးရဘက်ကဘာမှလုပ်လို့မရဘူးဖြစ်နေပါတယ်တဲ့2008ကိုလည်းသူတို့မပြင်ရဲဘူးငြိမ်နေတယ်တဲ့ဒေါ်စုကလည်းစစ်တပ်ကိုမပြောရဲတော့ပြည်သူတွေကဘယ်သူကိုအားကိုးရမှာလဲဆိုတာပြောပါအောင်နဲ့ရှင်
โอเคเชื่อซูว่าน้าสารซาเราเจอเราอีเมลเนี่ยโพสต์ท่าล่ะบาอูติงงวยဆိုပြီးတော့ตัวยะตาซูอ่ะเล็ดแท้มาแล้วลูกควยกาวเวปี้จินเนี่ยปัดตะปีใต้ปีที่อย่างสาวเนี่ยน่ะไม่ရှိဘူးလို့ထင်မြင်ယူဆပါတယ်တဲ့ယူဆတဲ့အကြောင်းကအခြားဘာသာဝင်ရဲ့အခမ်းအနားတွေကိုလိုက်ပိတ်ပြင်းပိတ်ပြင်းတဲ့သူတွေကိုလည်းအရေးယူမှုမရှိလွတ်လပ်စွာယုံကြည်ကိုယ်ခွင်ခွင်ဆိုတဲ့လူခွင့်ကာကွယ်မှုမရှိရင်တိုင်းရင်းသားဒေသအထူးသဖြင့်တိုက်ပွဲများဖြစ်နေတဲ့ဒေသတွေမှာလည်းလူခွင့်ချိုးဖောက်မှုတွေကဇက်တိုက်ဖြစ်နေတယ်လို့ကြားသိရချင်းတရားဥပဒေစိုးမိုးမှုအားနည်းနေခြင်းကလည်းလူခွင့်ချိုးဖောက်ဖို့အားပေးနေတယ်လို့မျိုးဖြစ်နေခြင်းတို့ကြောင့်လူခွင့်နဲ့ပတ်သက်လို့အကာအကွယ်ပေးနိုင်မှုအားနည်းတယ်လို့ဆိုရပါမယ်ဒီမိုကရေစီခွင့်ရေးကိုအမျိုးချစ်တာတို့ငါတို့ဘာသာမှငါတို့ဘာသာတို့လူမျိုးလူနည်းစုတွေအပေါ်နားလည်မှုမပေးနိုင်တာတို့ငါတို့မှမရှိရင်တိုင်းပြည်ပျောက်သွားမယ်ဆိုတာတွေကအနောက်ရှက်ဖြစ်စေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကတော့ဒီမိုကရေစီရဲ့အဟံတာခေါင်းကျုံးလို့ထင်မြင်ယူဆပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်ဆိုတော့ဟိုသတင်းစာဆရာတူအနေနဲ့ဆရာဦးတရာတူရဲ့အမြင်လည်းကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီမိုကရေစီတိုးတက်ရေးမှာဘာတွေကအဓိကအဟံတာဖြစ်နေတာလဲလူလားစနစ်လားတချို့ကတော့အခု2008ကြောင်လို့လည်းပြောတယ်တချို့ကကြားရလဲဒီလိုဟိုအစွန်းရောက်တဲ့လူတွေရဲ့ဟိုလောရတဲ့ကြောင်ဆိုပြီးထောက်ပြရလဲရှိဆိုကျွန်တော်စီမှာဖြစ်နေတာအဓိကအဟန်တာလူလားစနစ်လား
အဓိကတော့ဗျာဟိုတစ်ခုလုံးလို့ပဲပြောရမှာပဲဒါကြောင့်ကျွန်တော်သွားတော့အစားပိုင်းမှာကျွန်တော်ပြောတဲ့အခါမှာကျွန်တော်တို့ရဲ့အခြေအနေရှုပ်ထွေးနေတယ်ဆိုတော့ကတာကိုပြောတာဗျာဘာလို့ဆိုတော့တို့ဒီစာအုပ်အစိမ်းကြီးပေါ့နော်2008အခြေခံဥပဒေရလဲသူကအဲဒီပိုစီအခွင့်အရေးတော်တော်များပေးထားတယ်ဗျာတော့ပြန်ပြီးတော့ပိတ်ထားတဲ့ဘိုင်းတော့ရှိတာပေါ့သူကလည်းတော်တော်ပေးထားတယ်ပြီးတော့ကျွန်တော်တို့အခုအုပ်ချုပ်နေတာလဲဒီမိုကရေစီအစိုးရတကတစ်ချိန်လုံးကျွန်တော်တို့ဒီမိုကရေစီအတွက်အတိုက်ခံလုပ်ခဲ့တယ်ကျွန်တော်တို့ဒါဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ကိုလည်းဦးစီးဦးဆောင်လုပ်နေတယ်ကျွန်တော်တို့အစိုးရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဈေးခွင်နဲ့ပတ်သက်လို့အခုလိုမေးခွန်းထုတ်စရာတွေရှိတာကဘာကြောင့်လဲဆိုတဲ့အခါကျွန်တော်စီစစ်ခါကျနှစ်ခုလုံးရှိတယ်ဘာဖြစ်လို့လဲဆိုတော့လူကလည်းတက်တနာတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီခုံချုပ်မှုတွေလူတွေရဲ့မျက်နှာမှုတွေလူခွင်ဆိုင်ရာမျက်နှာမှုတွေနဲ့ပတ်သက်ပြီးတော့ဟလာအမကံကြီးရက်ဒီရမယ်ကျွန်တော်တို့ဒီဟိုကျွန်တော်တို့တရားရုံးဟာမျိုးတာလူအဟောင်းတွေနဲ့ဖွဲ့စည်းထားတာဆိုတော့သူတို့ကအစ်မက်ခါစားမှုတွေရှိတဲ့ခါကျတော့ကျွန်တော်တို့အခွင့်အရေးဘက်ကနေမရနိုင်ဘူးဘွေတို့အာနာတို့ဘက်ကလည်းသူတို့ကရက်ဒီနေတယ်ဒီလိုအောက်ဦးတွေဒီလိုအခြေခံအောက်ဦးတွေကလည်းကျွန်တော်တို့ဒီဟိုဘာတော့လူအဟောင်းတွေဖိနေထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလူတွေအခွင့်အရေးတွေဘက်ကနေပြောမရက်ဒီနိုင်ဘူးအခွင့်အရေးပေါ်မှာစံချိန်စံညိုတစ်ခုဒေတာဒီမိုကရေစီစံချိန်စံညိုနဲ့ညီရက်ဒီနိုင်တာမျိုးမရှိတာလည်းဒါတာရကတစ်ခုပေါ့နော်နောက်ပြဿနာတစ်ခုကကျွန်တော်စိုးရိမ်ပြီးတဲ့အမတန်စိုးရိမ်ပြီးတဲ့အချက်တစ်ခုကပါလဲဆိုတော့ဒီဟိုဒီမိုကရေစီကိုအချိန်မရွေးကျွန်တော်တို့ဟိုဆွဲထားလိုက်နိုင်တဲ့အယူဆတစ်ခုကအချိန်တစ်ချိန်မှာသူအပြန်အားကောင်းအောင်ကြိုးစားလာတယ်အဲ့ဒါပါလဲဆိုတော့အမျိုးသားအရေးပဲဒီတိုင်းပြည်ရဲ့ဒီလွတ်လပ်ရေးခလာအမျိုးသားအကျိုးစီးပွားစီဒီမိုကရေစီတက်ဖို့အရေးကြီးတယ်ဆိုတော့အယူဆပြက်ကတစ်ခါတစ်ခါမပြန်ကောင်းထောင်လာတယ်ကျွန်တော်အထူးသဖြင့်အခုလိုမျိုးရခိုင်ကိစ္စလိုမျိုးနိုင်ငံတကာနဲ့ဖြစ်တဲ့အခြေအနေမှာဒီမိုကရေစီကဒုတိယအလားတိုင်းပြည်ရဲ့လွတ်လပ်ရေးအထောက်အကူအနာပထမဆိုတဲ့ idea ကိုပြန်ပြီးထိုးတင်လာဒါကကျွန်တော်တို့အားလုံးကိုဒီမိုကရေစီကိုအမှန်တန်ချင်းချောင်းနဲ့ချင်းချောင်းမှုတရရှိနေတယ်ဆိုတော့ပြောမယ်ဆိုလို့ရှိလို့ကျွန်တော်တို့လူခွင့်ရေးနဲ့ပတ်သက်လို့ကစိတ်မအေးရသေးဘူးအာမခံချက်မရှိသေးဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့စနစ်ကလည်းအာမခံချက်မပေးနိုင်ဘူးလူတွေကလည်းကျွန်တော်တို့ဆော့တယ်ဒီမိုကရေစီလူအခွင့်အရေးတွေစံချိန်စံချိန်နဲ့ညီတဲ့အခွင့်အရေးတွေကိုရမှာဖြစ်မယ်လို့ခံယူတဲ့လူတွေကတကယ်နေရာတွေမှာမရှိဘူးတရားစီရင်ရေးအုပ်ချုပ်ရေးဟလာကျွန်တော်တို့ဥပဒေပြည်ရေးတွေမှာခိုင်လုံးလုံးတော့မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လူရောစနစ်ကိုအာမကောင်းတဲ့အတွက်ကြောင့်မလို့အချိန်ကြီးကျွန်တော်တို့နောက်ကိုပြန်ရောက်သွားနိုင်တယ်ချင်းချောက်မှုရှိရဲဆိုတာကျွန်တော်တို့မြင်နေရပါတယ်
ဟုတ်ကဲ့ကိုတရားသွေးဆွေးနွေးရကျေးဇူးပါဆိုတော့ဒီမှာကျွန်တော်တို့ဒီတောထရှင်တယောက်က Facebook ကနေမက်ချ်ပေးထားတာတခုလည်းတွေ့ပါတယ်ဆိုတော့ Docking AA မူတဲ့သူကတော့စနစ်တစ်ခုကိုချုပ်ကင်ထားတဲ့လူတွေကြောင့်အဟန်တာဖြစ်နေတာပါဆိုပြီးသူကမက်ချ်ပေးပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ email နဲ့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါသေးတယ်ဦးလာထွန်းတကုံမျိုးတက်ခဲ့ပေးစာပါနန်းလောင်မဲ့ဖတ်ပြပေးပါအောင်ခင်ဗျ
စနေစကဝိုင်းမှာကျွန်တော်လည်းဆွေးနွေးပြရစီလူအခွင့်အရေးနေ့ဟာအခု90ပြည့်ခဲ့ပြီးကျွန်တော်တို့မြန်မာနိုင်ငံမှာ1988ခုနှစ်ရှစ်လေလုံးအရေးတော်ပုံကာလဒီဇင်ဘာလ10ရက်နေ့ဒီငိမ့်အဖွဲ့ချုပ်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တာဟာလည်းအခုအနှစ်30ပြည့်ခဲ့ပါပြီ။ပြန်ကြည့်ရင်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂမှတရားဝင်စုံစမ်းအရေးယူကိန်းတွေရေးပနာမစုံစမ်းရေးပြုလုပ်ဖို့မစ်ဆာရာကိုအိုကာတာလာရောက်ခဲ့တဲ့1992ခုနှစ်ကနေအခုဆိုရင်နှစ်ပေါင်း28နှစ်တိုင်ခဲ့ပါပြီ။1992ခုနှစ်ကစလို့28နှစ်ကြာအထူးကိုယ်စားလှယ်ပေါင်း9ယောက်ကလူအခွင့်အရေးကော်မရှင်တွေနဲ့အထွေထွေညီလာခံကိုတင်ပြအစည်းအခမ်းအနားတွေဟာစာမျက်နှာထောင်နဲ့ချီအောင်ရှိနေတာပါဒီကနေ့နောက်ဆုံးအခြေအနေကတော့အားလုံးသိတဲ့အတိုင်းမြန်မာထိတ်တန့်စစ်ကောင်းဆောင်တွေကိုလူသားအပေါ်ကျူးလွန်တဲ့ဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်တရားရုံးတင်တရားစွဲဖို့ပြောဆိုလုပ်ကိုင်နေတာတွေထွက်ပေါ်လာတဲ့အထိဖြစ်လာနေတာပါအထင်ရှားဆုံးက1980ဂျနီဗာပြတန်းချက်ဖြစ်တဲ့အယက်သားတွေအပေါ်အတုံးမပြူရလို့ပိတ်ပင်ထားတဲ့မီလောင်ဘုံမီဆုံဖြူဘုံတွေတုံးပြီးငြိမ်းချမ်းစွာတပိတ်စကန်ဖွင့်ဆန္ဒပြတဲ့တန်ဃာတော်တွေကိုပြစ်ခတ်နိုင်နေမှုကြောင့်တန်ဃာတော်တရားကျော်မီဆုံဓာတ်လောင်ကျွမ်းမှုပြင်းထန်စွာခံစားရတဲ့လက်ပရောင်းတော်ဂျီနီစီမံကင်အရေးအခင်းမှာနောက်ဆုံးကတော့အရင်စစ်အမြင့်မြေကဆိုတဲ့အတိုင်းစစ်အာဏာရှင်စနစ်ဆိုးနဲ့စစ်အာဏာရှင်တွေပါပဲတရားဥပဒေမှာတော့ပြစ်မှုမြောက်ဥပဒေအရတာဝန်ရှိမှုမှာပြုလုပ်မှုနဲ့ပြက်ကွက်မှုနှမျိုးစလုံးဟာရဇဝတ်ပြစ်ဒဏ်ထိုက်တဲ့ဥပဒေအခြေခံသဘောရှိတာမို့စစ်ဖက်ရောအရက်ဖက်ပါဥပဒေအရတာဝန်ရှိလာမှာဖြစ်ပါကြောင်းပြောချင်တာပါပဲဗျာ
ဟုတ်ကဲ့ဒါတော့ဦးလာထွန်းတကုံမျိုးသက်ကပေးစာပါဆိုတော့သူ့စာထဲမှာစင်နာရှင်မွေစိုးကအဓိကတရားခံလို့ဆိုရင်လည်းဟိုသူထောက်ပြတာတခုကစိတ်ဝင်စားစရာကောင်းပါတယ်တချင်းချင်းမှဒီအယက်သားဆိုးအနေနဲ့လည်းပဲတာဝန်ခံစရာတွေရှိလာနိုင်တယ်ဆိုတာကိုသူထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသိန်းသန်းဝေကျွန်တော်ဒီဖြစ်သမျှဒီစစ်တပ်နဲ့ဖွဲ့စည်းပုံပုံကိုပဲကျွန်တော်တို့ပုံချနေလို့ဖြစ်နိုင်မှာမလားဘာဖြစ်လို့လဲဆိုတော့အခုကိုပဲဒီအယက်သားဆိုးအနေနဲ့ဒီအစိုးရဦးဆောင်နေတဲ့ဟိုဒေါက်ဆတ်စုကြည်ပေါ်မှာနိုင်ငံတကာရဲ့သဘောထားအမြင်တွေကလည်းတိတ်ကောင်းလာတာမဟုတ်ဘူးဆိုတော့အားလုံးလည်းသိပါတယ်ဆိုတော့ဒါကိုအစိုးရအနေနဲ့ဘလို့ရင်ဆိုင်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေများရှိမလဲဆောင်းသိမ်းနိုင်အောင
်ဟုတ်ကဲ့ဗျာဟိုကြီးပုံရတော့ကျွန်တော်ဒီကိုတရားသေးကိုဥလာတုံတကူဥလာတုံကိုသဘောတူပါမှာပါဟိုစစ်အာဏာရှင်စနစ်ကောလူတွေရောပေါ့နော်ဒါကလူတွေရောကြောင့်ဖြစ်တယ်အဲ့တော့ရတအစိုးရကတော့သူဝက်ကသူအစိုးရဖြစ်တဲ့အခါကျတော့စာဝန်ခံနေရတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်ပေါ်နေတဲ့ထူးခြားတဲ့အခြေအနေတွေရကြတော့ခုနလိုပြည်ရေးတို့တာဝယ်ရေးတို့ဒေသရေးတို့ဆိုရတဆိုတာမတုံ့နိုင်မထိနိုင်တဲ့အခြေအနေတွေရှိတဲ့အခါကျတော့အကုန်လုံးကိုလည်းပဲဟိုကျွန်တော်နိုင်နိုင်နေနေကိုကဲနေနေနေထားတော့မရှိဘူးသို့ရာပြင်သူကရွေးချယ်တင်ယောက်ခံထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့အင်တာလိုက်တော့တာဝန်ရှိတာပေါ့ဗျာခုနပြောခဲ့တဲ့ဟိုကိုတရားသွေးကြိုးတူရဲ့နောက်ရှိပွဲစည်းပုံအခြေအနေတွေကြီးကတော့ဒီကျွန်တော်တို့ဒီလူခွန်ရင်းတဲ့ဒီမိုကရေစီအတွက်တကယ်ကိုစုညောင်းခလုတ်ကတဲ့အကြီးကြီးပါပဲဒါကြီးကိုမဖယ်ရှားနိုင်တဲ့ကြာကျွန်တော်တို့လုံလောက်တဲ့ယာနှုံးကြီးတော့ကျွန်တော်တို့ဒီမိုကရေစီနဲ့လူခွင့်မရနိုင်ဘူးအဲ့ဒီလိုပဲအခုအစိုးရတက်တဲ့ကကျွန်တော်တို့ဒီရေးရေးတောင်ရှိတဲ့သူတွေအုပ်ချုပ်ရေးဌာနတို့အရေးကြီးတဲ့ဌာနဆိုင်ရာတွေပေါ့ဗျာအသီးသီးတွေမှာငကူတွေကငကူတပြင်းစမှန်တပ်သားတွေတချို့တလန်နောက်ချန်တဲ့လူတွေရှိကြတာကြာနော်အဲ့ဒီလူတွေရဲ့နှလုံးသားထဲမှာဟိုမလွဲမဆောင်သားလို့ဒီအစိုးရတက်ဟုတ်လို့ဒီရမယ်သူတို့သစ္စာခံတာအရင်ဆက်ရတယ်ဆိုတဲ့သစ္စာခံနေကြအဲ့ဒါအပြင်ခုတည်းတယောက်ပြီးတယောက်ထပ်ခံနေရတာလည်းပဲဟိုသိမကင်းရမကင်းကြောင်းနေပြီးဖြစ်တော့ကျွန်တော်ရင်လေးစရာဖြစ်တာပေါ့ဗျအဲ့တော့လူပုဂ္ဂိုလ်ရလည်းပဲတချို့ကိစ္စရတည်းဟာကျွန်တော်မယုံတင်တာဖြစ်တယ်ကြာအစိုးရကိုအကြည့်ညွတ်သွားအောင်အပီပြက်စရာအောင်တမင်လုပ်နေသလားလို့ယူဆရတယ်အဲ့တော့ခမမေးတယ်မေးခွန်းချုပ်ပြောလို့ရှိရင်စနစ်ကောလူကောမကောင်းဘူးနော်အဲ့ဒီမှာအရသာစုဝန်တဲ့ကြတော့ဒါကိုကျော်လွှားနိုင်စွမ်းမရှိသေးဘူးကျုပ်ပဲဆိုရင်တော့တမနာကကြော်ထွားနိုင်တဲ့အာဏာတွေဟောဒီဝင်ကြောင်းကပေးထားတယ်ရေကုန်ရရှိတယ်ပုံမှန်58ကတမနာဟာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်နော်ပုဂ္ဂိုလ်ဖြစ်တယ်တရား99ကကြီးအရာကျွန်တော်တို့နိုင်ငံတော်တမနာဟာ staff အားလုံးရဲ့အကြီးအကဲဖြစ်တော့သူလုံနိုင်တဲ့အခွင့်အာဏာတွေသုံးနိုင်တာတွေရှိတယ်ပုံမှန်200နှစ်တော့ပဲပုဂ္ဂိုလ်အသက်ဖွဲ့စည်းတာလို့ဆိုတော့ဒါတွေကလည်းပဲအနိုင်ငံရေးပြဿနာပဲဘလောက်သူသိဝင်ရှိတယ်တစ်ဖက်ကဘလောက်ထိလက်ခံမလဲဆိုတော့နိုင်ငံကြီးကချိန်ကြီးရတယ်ရှိတဲ့အခါကျတော့ဥပဒေတော်အရာတော့ဒီအစိုးရကအခုကသူတို့ကအတင်းတင်းတနနဲ့တက်လာတာမဟုတ်ဘဲနဲ့လူလူကမင်းနဲ့ရွေးကောက်ပြင်ောက်ထားတာဖြစ်ပြီးတော့တွေ့ဝိုက်ပြီးတော့ဟိုတာဝန်ရှိနေရတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောပါမှာ
ဟုတ်ကဲ့ဆရာသင်္ကန်းဆင်းရဲကျေးဇူးပါဆိုတော့ကျွန်တော်ဒီအချက်အနေနဲ့ကျွန်တော်မမ်မေးစပယ်ပြီးရဲဟိုဆွေးနွေးချက်ကိုလည်းကြားချင်ပါတယ်လက်တလုံးတစ်ခုရှိတာကျွန်တော်ဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းပဲဟိုဟိုတော်တော်နဲ့ဖြေဦးမှာမဟုတ်သေးပါဘူးနောက်တစ်ခုကဒီလူခွေချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ဒီငင်းငင်းကိစ္စလည်းချက်ချင်းလငယ်အကောင့်ထဲပေါ်အောင်မဲ့အခြေအနေမှာမရှိပါဘူးဆိုတော့ဒီလိုအခြေအနေမှာလူခွေအခြေအနေတွေတိုးတက်အောင်လှုပ်တင်တာလုံနိုင်တာတွေဘာတွေများရှိမယ်လို့မမ်မေးစပယ်ပြီးလို့မြင်လဲခင်ဗျ
ဟုတ်ကဲ့တကယ်တမ်းမှာလို့ဖက်စပို့ဒီကအုပ်တွေပြင်လာတော့ငေးကြေးဖြစ်စဉ်တော့လို့ပေါ့အရန်ခက်ခဲရှုပ်ထွေးပြီးတော့ဟိုထိဖို့ကိုင်းဖို့ခက်တဲ့အရာတွေကိုမလုပ်နိုင်တာကိုကျမတို့ကဟိုထားပါတော့ပေါ့နော်ဒီနိုင်ငံတွင်းမှာနေထိုင်တဲ့နိုင်ငံသားအဖြစ်အတိမတ်ပြုမခံရတဲ့သူတွေကိုမပြောပါနဲ့အောင်နိုင်ငံသားတွေဖြစ်တဲ့တိုင်းရင်းသားတွေနိုင်ငံသားအခွင့်အရေးအပြည့်အဝမရနေရဘူးဘုရားအောင်မှကျမတို့ဒီဒီသူကရွေးကောက်တင်တာခါတဲ့ဒီသူအစိုးရကလုံမပေးနိုင်တာမျိုးကြတော့တော်တော်လေးဟိုရုပ်ဆိုးတဲ့ကြီးတန်တယ်ကိုကျမတို့ကမြင်နေပေါ့ဥပမာပြောရမယ်ဆိုရင်ဒီစပေးဆောင်ဒုက္ခတွေရဲ့အခြေခံကြတဲ့စားဝတ်နေရေးဆိုတာဒါဖက်စိဖို့အခြေခံဥလေးလည်းပြင်းပြမလို့ဘူးငိမ့်ဆိုင်ဖြစ်စဉ်ဟိုသူ့ဟာသူရှေ့တိုးတိုးနောက်ဆုတ်ဆုတ်ဥပမာလည်းပြောရမယ်ဆိုရင်ဒီစစ်ဆောင်ဖြစ်တဲ့ပရိပခတွေတောင်းပေါ့နော်ဟိုဈားရရနေဈေးစားပြီးဖြစ်ရတဲ့ဒုက္ခတွေအပြစ်မဲ့ပြည်သူတွေရဲ့အခြေခံစားဝတ်နေရေးကိုတောင်မှအစိုးရအနေနဲ့လုံလောက်အောင်မဖြေရှင်းပေးနိုင်တာပဲပြီးတော့အဲ့ဒီလိုဒုက္ခတွေကိုလူသားချင်းစာနာထောက်ထားမှုအပူကြီးတွေပေးနိုင်ဖို့အတွက်ကိုဒီစစ်တပ်ကနေပြီးပြည်ပင်စားစီးထားတာတွေကိုလည်းသူတို့ကကြော်လွန်ပြီးတော့မလုပ်ပေးနိုင်တာတွေကြတော့အယုတ်ဆိုးအကြီးတန်းသွန်းနေပေါ့နော်
โอเค
ครับเอ่อ tomorrow ဒီပြောမယ်ဆိုရင်လူခွင့်ရေးလူခွင့်ရေးနဲ့ပြောနေပြီနဲ့လည်းတကယ်တမ်းမှာသူ့အသမကဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တို့ဘာတို့ကိုတောင်းမှကျမတို့ကဟိုဆန္ဒပြတာတို့ပေါ့နော်အစိုးရကိုယ်တိုင်ကလည်းအကောင်းမြင်နာနဲ့ဒီအပြည့်သဘောနဲ့လက်ခံတာတို့ရှိနေတာတွေဟာဟိုလုံနိုင်ရဲ့သားနဲ့ကျမတို့တွေဟာလုံချင်စိတ်ရှိရင်ဖြစ်နိုင်တဲ့အရာတွေကို
ဟိုမလုပ်နေ
တာလို့ကျမတို့ကတော့အဲ့လိုပဲမြင်ပါတယ်အဲ့တော့ခုခုလည်းပြောရမယ်ဆိုရင်
တော့ဟုတ်ကဲ့မမ်မေးစပယ်ပြီးကျွန်တော်ဆွေးနွေးပွဲလေးအချိန်တစ်လောက်ပဲရတဲ့အတွက်ဒီညမှာပဲရောက်ခွင့်ပြုပါပါဝင်ဆွေးနွေးပေးတဲ့မမ်မေးစပယ်ပြီးဦးသိန်းတန်းဦးတရားသွေးကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လေးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒရယ်လီလိုက်စီစဉ်နာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညကျမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်။ပြည်တွင်းနိုင်ငံပဲရစ်မြို့တော်ကရှောင်းဇီလီဇီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ကိုဘုံနဲ့တုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။လောင်စာဆီဇင်းတို့မြင့်တက်မှုနဲ့နေထိုင်စရိတ်ကြီးမြင့်လာတာကြောင့်ပြည်သစ်မှာသတင်းပတ်နဲ့ချီးပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။ပြည်သစ်ဒုတိယပြည်ထရေးဝန်ကြီး Laurent Nunes ကပဲရစ်မှာဆန္ဒပြနေကြသူပေါင်း 8,000 လောက်ရှိတယ်လို့ခန့်မှန်းထားပြီးရာဂနန်းတော်တော်များများကိုဖမ်းဆီးထိန်သိမ်းထားတယ်လို့ဆိုပါတယ်။နိုင်ငံတော်မှာလွန်ခဲ့တဲ့သတင်းပတ်ကလည်းလူပေါင်း 3,100 လောက်ဆန္ဒပြနေကြတယ်လို့လည်းသူကပြောပါရယ်သတင်းလေးပတ်ကြာဆန္ဒပြနေတာကြောင့်ကဘာလက်ကြီးတော်တွေအလောင်းများတဲ့ Eiffel Tower နဲ့တခြားတော်တော်နေရာတော်တော်များများကိုလည်းပိတ်ထားပြီးတော့လုံခြုံရေးရဲထောင်ထဲချီလဲချထားပါရယ်လိုက်ထုတ်လုပ်တဲ့ကဘာအကြီးဆုံးကုမ္ပဏီကြီးဒီ Top Glove ကိုစုံစမ်းစစ်ဆေးဖို့မလေးရှားလူသမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါရယ်အဲ့ဒီကုမ္ပဏီဆက်ရုံရဲ့ရွှေပြောင်းလုံသားတွေဟာနိုင်အတော်ကြာလွတ်လွတ်ရပြီးတော့သူတို့အပေါ်တင်နေတဲ့အကျွေးတွေဆက်ဖို့တရားမဝင်အချိန်ပိုတွေလည်းဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါ Top Glove ကုမ္ပဏီမှာရွှေပြောင်းလုံသားပေါင်း 10,000 ကျော်အလွတ်လွတ်နေပြီးတော့အဲ့ဒီအထက်မှာနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလုံသားတွေလည်းပါဝင်ပါတယ်ဒီလုံသားတွေဟာသူတို့ကိုပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုပွဲစားကအဖြစ်အမေရိကန်ဒေါ်လာ1,200လောက်ပေးပို့နေရတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြည်ပြင်းည10:00ကနေ17:00အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်6:00ကနေ8:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.